Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်။သမ္မတဘိုင်ဒန်အဆိုပြုထားတဲ့အန်ထိုနီဘလင်ကင်ကိုအမေရိကန်နိုင်ငံသားဝန်ကြီးနေရာခန့်အပ်ရေးဒီကနေ့အင်္ဂါနေ့အထက်လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။သူ့အနေနဲ့တရုတ်၊အီရန်၊ရုရှားနဲ့မြောက်ကိုရီးယားတို့နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အသင့်ရှိတယ်လို့ပြီးခဲ့တဲ့အပတ်တွင်ကပြုလုပ်တဲ့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲမှာမစ္စတာဘလင်ကင်ကပြောဆိုခဲ့ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အခြေအနေရှိပေမဲ့တရုတ်ကအမေရိကန်ရဲ့အကျိုးစီးပွားအပေါ်စိန်ခေါ်မှုတွေလှုပ်ဆောင်နေတယ်ဆိုတာသိတာထင်ရှားနေတယ်လို့မစ္စတာဘလင်ကင်ကပြောပါတယ်။နိုင်ငံများ၏ဌာနနဲ့တန်တမန်ဝန်ထမ်းတွေစိတ်ဓာတ်ပိုင်းဆိုင်ရာပြန်လည်မြင့်တက်လာအောင်လှုပ်ဆောင်သွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်။နိုင်ငံများ၏ဝန်ကြီးနေရာအတွက်မစ္စတာဘလင်ကင်ကိုအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီက15မေ3မေနဲ့ပြီးခဲ့တဲ့အပတ်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှာအထက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်မှာဖြစ်ပါရဲ့ရှင်။သမ္မတဟောင်းဒေါ်နယ်ထရန့်ကိုအရေးယူဖို့တရားစွဲဆိုတဲ့အမှုကြမ်းနာဆစ်ဆီးတဲ့အခါတရားသူကြီးတွေနဲ့ဂျူရီလူကြီးတွေဖြစ်ချမ်းဆောင်ဖို့အမေရိကန်အထက်လွှတ်တော်အမတ်တွေဒီကနေ့အင်္ဂါနေ့မှာကြမ်းတက်စာချင်းဆိုမှာဖြစ်ပါရဲ့။အထက်လွှတ်တော်ကြမ်းနာဆစ်ဆီးပွဲကတော့ဖေဗရူလာ10ရက်နေ့မတိုင်ခင်မှာစနိုင်သေးမှာမဟုတ်ပါဘူး။တရလူအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေနဲ့ထရမ့်ရဲ့အကျိုးဆောင်အဖွဲ့အကြားပြင်ဆင်ချင်ရအောင်ကြားနာပွဲကိုအနည်းငယ်နောက်ဆုံးရှေ့ဆိုင်ဖို့ဒီမိုကရက်နဲ့ရီပက်ဘလီကန်ခေါင်းဆောင်တွေသဘောတူပြီးတဲ့နောက်မှာဖေဗရူလာ10ရက်နေ့မှာကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။တနင်္လာနေ့ညနေကတော့တရလူအဖြစ်ဆောင်ရွက်မဲ့အောက်လွှတ်တော်အမတ်တွေအထက်လွှတ်တော်ကိုလာပြီးတော့သမရဟောင်းကိုဆွဲချက်တင်ထားတဲ့အမှုလျှောက်ထားချက်တွေကိုတရဝင်တင်သွင်းခဲ့ပါတယ်။သမ္မတဟောင်းထရမ့်ကတော့ကျင်းဝပိုင်းနဲ့ရွေးကောက်ပွဲဆိုင်ရာရှေ့နေ Bush Powers နဲ့ American ပြည်ထောင်စုအတွင်းတက်သည့်ပညာပိုင်းဆိုင်ရာရာဇဝတ်မှုတွေကိုအထူးပြုကင်တွေတဲ့ Federal အစိုးရတရားသူကြီးဟောင်း Debra Barbier တို့ကိုသူ့ရဲ့အကျိုးဆောင်ဖွဲ့ကိုဦးဆောင်ဖို့ငြိမ်းချမ်းထားပါတယ်သမ္မတဟောင်းထရမ့်ကိုတရားစွဲဆိုထားတဲ့အမှုမှာအထက်လွှတ်တော်ကြားနာပွဲတွေမှာဒုသမ္မတကိုစားပါဝင်လေးရှိတဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ပက်ထရစ်လေချီကသဘာပတိအဖြစ်ဆောင်ရွက်မှာဖြစ်တဲ့အကြောင်းတင်းနာနေကကြေညာပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတကိုအရေးယူရေးရုံးတင်စစ်ဆေးကြားနာပွဲတွေမှာတရားစုကြီးချုပ်ကသဘာပတိအဖြစ်ဆောင်ရွက်ရပါတယ်။ဒါပေမဲ့လည်းထရမ့်ကလက်ရှိသမ္မတမဟုတ်တော့တဲ့အတွက်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြားနာပွဲသဘာပတိအဖြစ်ဆောင်ရွက်မှာမဟုတ်ပါဘူးရှင်။အီရန်မှာထိန်းသိမ်းခံနေရတဲ့အမေရိကန်တစားခံတွေအလုံးကိုပြန်လွှတ်မပေးမချင်းအီရန်နဲ့ဆက်ဆံရေးပြန်မလုပ်ဖို့အီရန်မှာတစားခံအဖြစ်ထိန်းသိမ်းခံခဲ့ရသူတွေကသမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းလိုက်ပါတယ်။အီရန်မှာနှစ်ပေါင်းများစွာအကျဉ်းချခံခဲ့ရပြီးသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာလွတ်မြောက်လာသူအမေရိကန်နှစ်ယောက်နဲ့အမြဲတမ်းနေထိုင်권ရရှိထားသူတဦးက VOA ပါရှန်ဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုတိုက်တွန်းလိုက်တာပါ။အီရန်နဲ့ဆက်ဆက်ဆွေးနွေးမှုတွေမလုပ်ခင်ထိန်းသိမ်းခံနေရတဲ့အမေရိကန်တစားခံတွေအလုံးလွတ်ပေးဖို့ကြိုတင်သတ်မှတ်ချက်ဖြစ်ထားတဲ့ကြောင်းအမေရိကန်ရေးတပ်သားဟောင်းမိုက်ကယ်ဝိုက်တရုတ်နယ်ဘွားအမေရိကန်သူတည်သည့် CU Wang နဲ့လက်ဗနွန်နိုင်ငံသားအမြဲတမ်းနေထိုင်권ရသူနိုင်ဇာဇာကာရိုက VOE ကိုပြောပါရယ်အမေရိကန်တစားခံတွေအလုံးပြန်လွတ်မြောက်ရေးထရမ့်အစိုးရချမှတ်ထားတဲ့အီရန်အပေါ်အမြင့်ဆုံးဖိအားပေးထားတဲ့မူဝါဒကိုသမ္မတဂျိုးဘိုင်ဒန်အနေနဲ့အသုံးချတင်တယ်လို့အီရန်တစားခံဖြစ်ခဲ့ဘူးသူတရုတ်နယ်ဘွားအမေရိကန်သူတည်သည့် CU Wang ကဇန်နဝါရီလ20ရက်နေ့က VOA Fashion TV နဲ့အင်တာဗျူးမှာပြောပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကြီးမားတဲ့မဟာဗျူဟာမြောက်ပြိုင်ဆိုင်မှုတွေရှိနေပေမဲ့အမေရိကန်အနေနဲ့စိတ်ရှည်ရှည်နဲ့တရုတ်ကိုချဉ်ကပ်ဖို့နီလန်းသစ်တွေရှာဖွေနေတယ်လို့အင်ဖြူတော်ကပြောပါတယ်။တရုတ်ကအမေရိကန်ရဲ့လုံခြုံရေးကြီးပွားချမ်းသာမှုနဲ့စံတန်ဘူးတွေအပေါ်မှာစိန်ခေါ်မှုတွေရှိလာတာကြောင့်အမေရိကန်အနေနဲ့တရုတ်ကိုချဉ်ကပ်ဖို့နီလန်းအသစ်တွေလိုတယ်လို့အင်ဖြူတော်ပြောခွင့်ရကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီမတိုင်ခင်နိုင်ငံပိုင်းတုန်းကပဲကမ္ဘာနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးနဲ့ပြည်သူ့ကျန်းမာရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ကြဖို့တရုတ်သမ္မတရှီချင်ပင်ကကမ္ဘာစီးပွားရေးဖိုရမ်မှာတိုက်တွန်းခဲ့ပါတယ်။အမေရိကန်ကိုနမဲတက်မပြောပေမဲ့တရုတ်နဲ့အမေရိကန်ကြားပဋိပက္ခတွေနဲ့ပတ်သက်လို့လည်းသူကသတိပေးပြောကြားခဲ့ပါတယ်။ Democracy Senate Titan Kanye on Ting Ting Bo Pien, Tiong Net Cha Anashin and Yanine, Patelu Sink Homuri Epoma, Dampian Muri Losambo, Dremahami Pue Puezibo, Tamara Juba Yan and Jay Muara, Puega Pien, Sinirenama, Akulu Dio Pegapio Solara, Pipari. တရုတ်တို့ကညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုနဲ့စီးပွားရေးအရာတရှုလုပ်တာတွေရှိတယ်လို့အမေရိကန်ကဆွဆွဲနေခဲ့တာပါလက်တလောသမ္မတဘိုင်ဒန်အစိုးရအနေနဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးသုံးခုကိုနယူးယောက်စုရှယ်ယာဈေးကွက်ကနေထုတ်ပေးဖို့အစီအစဉ်နေပေါ်မှာတုံ့တက်နေပြီလေဖြစ်ပါရဲ့ရှင်
American than Nabe Mimavada season ago, Yavan Kunaigan is ten IT, Sidomita Sako, Kilohas Tenga Linga Tomya, Sidomita Nasanga, Kilohas Titi Shikon Tomya, Sidomita Tonsanhe, Kilohas Kuton Tongane, Patamana Yuama, Sidamita Diakuze, Kilohas Tenga Kongaruaniwa, Tolan Pino.
ရှင်များရှင်ကျွန်မစုမမဆက်ပြီးတော့နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါမယ်။ချမ်းသာကြွယ်ဝတဲ့နိုင်ငံနေအနေနဲ့ကိုဗစ်-19ကာကွယ်ဆေးကိုအလွန်အကျွံတိုးလောင်းထားတာမျိုးမဟုတ်ဘဲကမ္ဘာကာကွယ်ရေးအဖွဲ့ ကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီးတော့တခြားနိုင်ငံတွေကမထိုးနိုင်ရင်တော့ကမ္ဘာကြီးကစိတ်ချရမှာမဟုတ်ဘူးလို့ဆိုလိုက်တာပါ။အမေရိကန်ကာကွယ်ဆေးဝါးထုတ်ကုမ္ပဏီမွန်ဒါနာကသူ့ကိုဗစ်ကာကွယ်ဆေးတွေဟာယူကေနဲ့တောင်အာဖရိကမှာတွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေပေါ်မှာကာကွယ်မှုထိရောက်နိုင်မှုရတယ်လို့တနင်္လာနေ့ကပြောလိုက်ပါတယ်။မွန်ဒါနာကိုဗစ်-19 ကိုဗစ်ကာကွယ်ဆေးမော်ဒါနာကသတင်းကောင်းထွက်လာတာပါ။သိတာပညာရှင်တွေကတော့ဗီဒီမာတွေ့ရှိတဲ့ဗိုင်းရပ်စ်ပိုးသစ်ကကူးစက်မှုလုံးမြင့်မိမဲ့အခုစမ်းသပ်တွေ့ထားတဲ့ကိုဗစ်ကာကွယ်ဆေးတွေကခုခံနိုင်မယ်လို့ယုံကြည်ထားပါတယ်။ဒါပေမဲ့လို့တောင်အာဖရိကမှာတွေ့တဲ့ပိုးသစ်ကိုတော့လက်ရှိကာကွယ်ဆေးတွေကထိရောက်မှုနည်းနိုင်တယ်လို့ယူဆပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ကူးစက်သူပေ ဲ့ခရီးသွားလူနာကနေပထမဆုံးအမေရိကန်မှာရှာဖွေတွေ့ရှိထားတယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်ဗီဒီနိုင်ငံတောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေမှာဖြစ်ပေါ်နေတဲ့မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတစ်ကိုစမ်းသပ်နိုင်တဲ့ COVID-19 စမ်းသပ်ကိရိယာ test kit ကိုထုတ်လုပ်ထားပြီးလို့ပီရူးခြေဆိုင်ဆေးကုမ္ပဏီကပြောဆိုလိုက်ပါတယ်။အဲဒီကပ်ဗီယိုလို့ခေါ်တဲ့တစိမ့်စမ်းသပ်ပစ္စည်းကနေနှာခေါင်းတိုးပတ်နမူနာယူပြီးကိုရိုနာဗိုင်းရပ်စ်ပိုးတစ်ကိုစမ်းသပ်ရှာဖွေနိုင်ပေမဲ့ဘယ်လိုပိုးတစ်လဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြနိုင်မှာမဟုတ်ဘူးလို့ BDS ဆေးသူသေနာအဖွဲ့ရဲ့ Director Mila Cruz Zavilletar ကဆိုပါတယ်။ပီရူးကျန်းမာရေးဝန်ကြီးဌာနစေဝါနဲ့စေဝါကရိယာစောင့်ကြရေးအဖွဲ့ကလုံခြုံစိတ်ချမှုရှိမရှိစစ်ဆေးပြီးတော့အဲ့ဒီ BDS စံသက်ပစ္စည်းတွေထုတ်လုပ်ခွင့်ပြုလိုက်ပြီးရင်တော့ဒီတမိုးနဲ့တဲ့စံသက်ပစ္စည်းတွေဈေးကွက်ထဲမှာဝယ်ယူနိုင်တော့မှာဖြစ်ပါတယ်။မျိုးပီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတွေတွေ့တာအပါအဝင်ကိုဗစ်ကာယောဂါဒုတိယလှိုင်းကြုံနေရတဲ့နိုင်ငံတော်တော်များများမှာဒီစံသက်ပစ္စည်းကိုရောင်းချပေးဖို့ဆွေးနွေးစကားပြောနေပါတယ်လို့ BDS ဆရာတာကပြောပါတယ်။ကုမ္ပဏီအနေနဲ့တလောက်ကိုဒီ cut file စံသက်ပစ္စည်းပေါင်းတန်းထီထုတ်လုပ်နိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဟော့စကင်းစစ်တပ်ကတို့ရဲ့ထုတ်ပြန်ချက်အရပြည်သူနိုင်ငံမှာအခုဆိုရင် COVID-19 ကူးစက်သူပေါင်းတန်းတန်းကျော်သွားပြီဖြစ်ပြီးလူ 3,900 ကျော်ထိကိုဗစ်ကြောင့်အသက်ဆုံးခဲ့ရပါတယ်ရှင်။အင်ဒိုနီးရှားကနေဖမ်းဆီးလာတဲ့အီရန်နဲ့ပနမလန်နေပြင်ထူထားတဲ့တင်မော်တွေမှာတရားမဝင်လောင်စာရေးနံတွေတည်လာတယ်လို့တန်တရားရှိတဲ့အတွက်စုံစမ်းစစ်ဆေးနိုင်မှုအင်ဒိုနီးရှားနိုင်ငံ Royal Island ပြည်နယ်ကဗတ်တမ်ကျွန်းမှာရန်နာခိုင်းထားတယ်လို့အင်ဒိုနီးရှားကမ်းခြေစောင့်တပ်ပြောကြရကရိုက်တာသတင်းဌာနကိုပြောပါတယ်အင်ဒိုနီးရှားရေပိုင်နယ်ကလမန်တန်ကျွန်းစုနီးမှာဖမ်းမိထားတဲ့ဒီရေနံတင်တင်မောကြီးမစင်းမှာလိုက်ပါလာတဲ့တင်မောသားတွေကတော့အီရန်နဲ့တရုတ်နိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီထက်က MT Host လို့ခေါ်တဲ့တင်မောကအီရန်မျိုးသားပိုင်ရေနံကုမ္ပဏီတင်မောဖြစ်ပြီးတော့ MT Fryer တင်မောကတော့ Shanghai Future Ship Management ကုမ္ပဏီ Monica Chapare, Pantare Demona Semara, Susu Wang Demoda, Chasanet Ulai Banara Chapare, any Demoma Palare, Demoda Chogaro, any Demoji de Mavishinivi, the Togo or Gansi Soundaye, Sayyini de Masoza Minamo, Koyutane Havare, Gansi Sounda Jogan Yaga, Tikinitinani, Raja Hubio Yamaro, even by Demogani, Shanghai at Demosigu, Yunani Pian Kennedy, Chema di Demorigu, Leia Pamidalu Suvare. Iran Bakar, Iran by MP Host Demos, Tansi Kayara, and Padalushin in Bevalu, Indonesia, would also Tawari. Ubri Chopaudelu, Tanya Shire, Dredi Demori, would Tansi Tainde Nalu, Indonesia Ning and Yayi Ale, Tobia Tabare. But then I wear the Yena Din Demori, Indonesia Kenny, Saltaka, Boma Kinan is in Madrishi, Apibi, Di Pansi Mulgaro, Iran Opoma, American, Utaka Peso, Yenu Mune, Pama Mata Samabulu, Indonesia Kenny, Saltaka, Yoga Piovare. Iran Boma, American, Oya, Yenu Tanka Murija, Iran in a Yena. မောင်ကိုရောင်းချတာပဲပြုလုပ်ရလိမ့်ရှိတယ်လို့တခြားနိုင်ငံတကာသတင်းတွေမှာလည်းဖော်ပြပါတယ်ရှင်။အမေရိကန်အာကာသစုံစမ်းလေ့လာရေးအေဂျင်စီ Bartolomeo Science Play Looks Platform Center ကတက်စင်ရဲ့အဓိကထားလုပ်ဆောင်မယ်လို့အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ
ဆောင်ရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့အင်္ဂါညရဲ့ထိတ်တဲရောက်သတင်းတွေနဲ့အပတ်စဉ်ခန္ဓာတွေကိုစတိုက်တင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့2024ခုလီယူကောက်ပွဲအတွင်းမှာမဲမက်တမဟုရှိခဲ့တဲ့ဆိုတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တမ်ရိုကနေအထူးသတင်းစာရှင်းလင်းပွဲတရက်ကိုညီပြီးတော့မှဒီကနေ့ပြုလုပ်ပါတယ်အဲဒီမှာကိုရိ ွဲဒီကနေ့တုတ်တာကိုစီသူကိုယ်တိုင်တက်ရောက်ခဲ့တယ်ဆိုတော့မာဘီကလူတွေတော်လဲဆွေးနေကြတယ်တည်လဲသိကျင်နေကြတယ်အဓိကအကြောင်းရင်းကိုစပြီးတော့မေးလိုက်ပါမယ်စစ်တပ်ကဒီလက်ရှိအခြေအနေနဲ့ပတ်သက်လို့တမရော်ကအာနာသိမ်းမှုအလားအလာဒါနဲ့ပတ်သက်လို့ဘလို့များပြောတာဆိုတာရှိပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနေ့ကတော့ဒီတမရော်ကဒန်းစာရှင်းလင်းပွဲလုပ်တာမှာအဓိကအဖြစ်တော့သူတို့က UEC အစိုးရကိုဆိုတာဒီမဲစည်းရင်းတွေလွဲမမှုနဲ့ပတ်သက်ပြီးတော့သူတို့အချိန်ချင်းထုတ်ပြန်ပြီးတော့ဖြည့်ရှင်းပေးဖို့တောင်းဆိုတာလည်းရှိတယ်ဖြည့်ရှင်းတဲ့ပုံမှာမူတည်ပြီးတော့ပဲသူတို့ကဆုံးဖြတ်မယ်ပေါ့နော်အဲ့တော့မဖြည့်ရှင်းပေးနိုင်ဘူးဆိုရင်ဘာဆက်ဖြစ်မလဲအာဏာသိမ်းမလားမသိမ်းဘူးလားလို့ကျွန်တော်တို့ဒီတက်လာတဲ့သတင်းတောက်တွေကမေးပါတယ်ပြီးတော့ဒီဖွဲ့စည်းပုံအတိုင်းဆက်ပြီးတော့လိုက်နာတော့မယ်ဆိုတာမျိုးကိုလည်းသတင်းမှပြန်ကြားရေးအဖွဲ့ကိုစားပြီးဘုချုပ်စော်မင်းထွန်းကပြောသွားပါတယ်ခင်ဗျာ
တမတော်အနေနဲ့သာဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများတည်ဆဲဥပဒေများကိုကျွန်တော်တို့ကလိုက်နာတော့မှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများကိုလိုက်နာတော့မှာဖြစ်ပါတယ်ကျွန်တော်တို့ဒီမိုကရေစီစနစ်ကိုမရင်းရိုင်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများမှာလေ့လာကြည့်ရင်ကြောနိုင်ပါတယ်ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ခဏကိုတမတော်အနေနဲ့နိုင်ငံတော်တောင်းယူမယ်လို့လည်းယူမယ်လို့လည်းမပြောဘူးမယူဘူးလို့လည်းမပြောဘူးကျွန်တော်တို့ပြောနိုင်တာဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်လက်ရှိဒီဇယ်ဥပဒေများကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မတိုက်ခင်ပဲကျွန်တော်တို့လိုက်နာဆောင်ရွက်သွားမှာဖြစ်တယ
်အဲဒီတော့ဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေဖော်ပြကြရတော့ကျွန်တော်တို့ကနိုင်ငံမှာရေးဖို့အခြေအနေပေါ်ထွက်လာမယ်ဆိုရင်သမ္မတကဦးဆောင်ပြီးတော့ဒီကာကွယ်ရေးလုံခြုံရေးကောင်စီကတော့ဒီကာလုံကိုခေါ်ပြီးတော့ဒီနိုင်ငံတော်အာဏာကိုတမရကာကွယ်ဦးစီးချုပ်ထံကိုလွှဲအပ်နိုင်တယ်လို့ဒီခြေကံဥတွေမှာပြဌာန်းထားပါတယ်ခင်ဗျာ
။မင်းစီးနေတဲ့ပတ်သက်လို့ပေါ့သူတို့ဘာကြောင့်စစ်တယ်ဆိုတာကိုသူတို့ဘက်ကအကြောင်းပြချက်ဘယ်လိုပြောလဲခင်ဗျာ။
နိုင်ငံမှာဒီလိုလွဲလွဲချော်ချော်ဖြစ်နေတာနိုင်ငံတကာမျက်နှာစာမှာဒီလိုမှားပြီးဟိုနိုင်ငံရေးဂုဏ်သိက္ခာကြဆင်းနိုင်တယ်ဆိုတဲ့အကြောင်းပြချက်မျိုးပြပြီးတော့ဒီလိုခုလိုပြောနေရတာဆိုတဲ့စကားလုံးမျိုးဒီနေ့ပြန်ပြီးတော့ပြောပါတယ်သုံးပါတယ်ခင်ဗျာ။
ဒီမဲစီးမတမာမှုတွေနဲ့ပတ်သက်ပြီးတော့တမရော်ကဒီရက်ပိုင်းတွေပြောမှာသူတို့သတင်းထုတ်ပြန်တာတွေလည်းရှိပါတယ်အခုသတင်းကရှင်းလင်းပွဲမှာသူကြီးကြဘလူအချက်တွေပါသေးလဲဗ
ျဒီနေ့မှာတော့အဲ့ဒီဒုတိယအကြိမ်ကပ်ပြီးတော့ပြင်ပြီးတော့ UEC ကနေပြီးတော့ပြည်သူ့ထုတ်ပြန်စရာမလိုတော့ဘဲနဲ့ဒီကိုယ်စားလှယ်လောင်းတွေကိုပေးခဲ့ဘူးတဲ့ဒီတတိယအကြိမ်မဲစင်းပေါ့နော်အဲ့ဒီတတိယအကြိမ်မဲစင်းတဲ့ကပါတဲ့မြို့40ပေါ့အားလုံးတော့မဟုတ်ဘူးမြို့40သူတို့လက်ထဲမှာရှိနေတယ်အဲ့ဒီမြို့40စာ တတိယအကြိမ်မဲစင်းတဲ့ကနေပြီးတော့ရှူပြီးတော့စစ်တယ်လို့ဆိုပါတယ်အဲ့တော့စစ်တဲ့အခါမှာလည်းဒုတိယအကြိမ်မဲစင်းတဲ့အဲ့တတိယအကြိမ်မဲစင်းမျိုးလေးတဲ့ဟာဘယ်လောက်ကောင်းတယ်လဲလို့ကျွန်တော်တို့သတင်းတော်တွေကမေးတဲ့အခါမှာတော့သူကဒါကတော့အပြည့်အလုံးနေပါပြီးတော့ဒီလွဲမြဲလွဲနေတော့မယ်ဆိုတော့အဖြေမျိုးကျွန်တော်ရရတော့တယ်အဲ့တော့သူတို့စုစုပေါင်းဒီနေ့အထိစစ်လိုက်တာဒီမဲစင်းလွဲမနိ
ဒီပြနိုင်တယ်လို့ပြောပါလေရေရှင်မှာတော့သူတို့မစိတ်ရသေးတဲ့အတွက်အခုလိုထုတ်ပြန်နေတဲ့မဲဇင်းတွေဟာရာနှုန်းပြီးမှန်ကန်မယ်လို့တော့အမှမခံနိုင်ဘူးဆိုတာမျိုးဝန်ခံပြောပါလေကုကဒီကိုဗစ်ကလည်းဖြစ်နေတယ်ကာယောဂါနဲ့ပတ်သက်လို့အတွာလာကန့်သတ်မှုတွေလည်းလုပ်ထားတဲ့အချိန်မှာအဲကိုစီတို့ကသူတရင်တောက်တီကိုတမရတို့သာရှင်ဘွေအတွက်ခေါ်ယူတဲ့အခါမှာဘယ်လိုမျိုးသူတို့စီစဉ်ပြီးလဲဘယ
ဒီကနေ့ကတော့ဒီနေ့ကရှင်းလင်းပွဲလာတာပဲဖြစ်ဖြစ်နေပြီးတော့ကိုလာရင်ရန်ကုန်ကလာမယ်ဆိုရင်ကျွန်တော်တို့ကတုံးရနေပြီးတော့မကွန်တင်းဝင်ရဖို့အတွက်ဟိုကျွန်တော်တို့တတ်မှတ်ပြထားတာရှိပါတယ်အဲ့တော့အလုပ်ပိစလာရင်ကျွန်တော်တို့ကတုံးရကွန်တင်းဝင်ရဖို့ရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့ကဒီနေ့မှာကျွန်တော်တို့ရန်ကုန်ကနေပြီးတော့နေပြီးတော့ရောက်လာတာကတော့ကျွန်တော်ဒီတက်မလို့ တန်ကြာဒီတော့လည်းတန်ကြာအဖွဲကိုယ်တိုင်ကလည်းပြီးတော့ကျွန်တော်တို့ဒီရန်ကုန်မှာရှိနေတယ်နိုင်ငံသားတရင်တောက်များအတင်းကိုလေးမှုပြီးတော့တော့နိုင်ငံသားတရင်တောက်တွေပေါ့နော်ရန်ကုန်ခြေဆိုင်နိုင်ငံသားတရင်တောက်တွေကိုဖိတ်ကြပါတယ်ဒါဖိတ်ကြတဲ့ခါမှာလဲသူကနေချင်းပြန်ခီးစီစဉ်ပေးပါမယ်အဲမတော်စီမှာလဲရန်ကုန်မှာတင်ကျွန်တော်တို့ကိုကိုဗစ်ရှိမရှိစစ်ဆေးပေးပြီးတော့ကိုဗစ်ကင်းရှင်းတယ် ကျွန်တော်ကနေပြီးတော့လေးမြင့်တမတော်လေးရင်းနဲ့ပဲကျွန်တော်တို့ခေါ်လာတယ်မခေါ်ခင်မှာကိုဗစ်စစ်ပေးပါတယ်စစ်ပေးပြီးတော့လေးမြန်နဲ့ခေါ်လာတယ်ပြီးတော့ဒီကုညာနေမှာပဲကျွန်တော်တို့ပြန်ပြီးတော့ရန်ကုန်ပြန်ပို့ပါတယ်ခင်ဗျာဟုတ်ကဲ့ကိုစီစီကျေးဇူးပါအခုလို့ဖြေချပြီလား
ပထမဆုံးအကြိမ်ကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အစီအစဉ်အဖြစ်နိုင်ငံအနှံကကျန်းမာရေးဝန်ထမ်းသတင်းချုပ်ကိုမနေ့ဖြန်ကစထိုးနိုင်ပြီဖို့ပြင်ဆင်နေတဲ့အကြောင်းတင်ပြပါမယ်ကျမကတော့စုစုပါ ကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အစီအစဉ်မှာရောဂါတိုက်ခိုက်ရေးရှည်တန်းကတာဝန်ယူနေကြတဲ့နိုင်ငံအဝန်ကကျန်းမာရေးဝန်ထမ်းသတင်းသပောင်းချုပ်ကိုအရင်ဆုံးစတင်ထိုးနှံပြီဖို့စီစဉ်နေတာဖြစ်ပါတယ် ကာကွယ်ဆေးဦးစားပေးထိုးနှံပေးမဲ့အထင်မှာတော့ကျန်းမာရေးဝန်ထမ်းတွေ၊စေတနာဝန်ထမ်းတွေ၊ဗဟိုနဲ့တိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့ဝင်တွေ၊လွှတ်တော်ကိုယ်စားလှယ်တွေအဆင့်ဆင့်ပါဝင်မှာဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။နောက်ပိုင်းမှာလည်းအများပြည်သူကြားလိုအပ်သူတွေကိုကာကွယ်ဆေးထိုးနှံရမှာပူးပေါင်းဆောင်ရွက်ကြဖို့ကျန်းမာရေးနဲ့အားကစားဝန ကျွန်တော်တို့ကတန်ဖို့အတွက်နော်လက်နဲ့တစ်ခုလည်းဖြွားတယ်ကာကွယ်ဆေးနဲ့ကာကွယ်ခြင်းဒီမိမိတို့အကောင်းဆုံးအခွင့်အလမ်းတစ်ခုရရှိတယ်လို့သဘောထားပြီးတော့ကာကွယ်ဆေးကိုထိုးနှံဖို့အတွက်အထူးတိုက်တွန်းလုပ်ပါတယ်ကာကွယ်ဆေးထိုးနှံတဲ့အခါမှာလည်းအန်တီယမရှိသေးဘူးအတွက်ကာကွယ်ဆေးထိုးနေတဲ့တခြားမှာလည်းတမားတို့ယောဂရာဇဝင်မင်းများနာကာကွယ်ဆေးထိုးနေတယ်လို့လည်းအမှားချင်းစီပေါင်းစီထ ကိုယ်ရဲ့အစေးရုံနေနဲ့တခါလေခွန်ရက်ကချင်းသက်သားပြီးတော့အမ်ဂျူလန့်အပါဝင်ဆရာဝန်သူနာပြုအကူနော်အမ်ဂျူလန့်ရှင်မောင်းအစာရက်ဒီစတန်မိုက်ထားရှိပြီးတော့ကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်ဒါကြောင့်မို့ဖိတ်ချလက်ချကာကွယ်ဆေးကိုဒါရောက်ထိုးနိုင်ကြဖို့ဖိတ်ခေါ်ပါတယ်
ဒီတိန်အောက်စ်ဖို့တက္ကသိုလ်နဲ့ဒီတိန်စုရဲ့နိုင်ငံစာကုမ္ပဏီကြီးဖြစ်တဲ့အက်စ်ရာစီနီကတော့ပိုးရဲတုတ်တဲ့နားလုပ်ပြီးအိန္ဒိယနိုင်ငံစီရန်အင်စတီကျူကမိုဘိုင်ဝင်ယူပြီးကိုဗစ်ရှိနာမည်နဲ့ထုတ်လုပ်ထားတဲ့ကာကွယ်ဆေးကိုအသုံးပြုထိုးနှံမှာဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်နိုင်စွာကိုယ်စီရိုင်းနှုန်းထိရှိတယ်လို့ပြောဆိုထားတဲ့ဆေးကိုတော့ရောဂါကူးစက်ခံ ဖြစ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ကာဝယ်ဆေးထိုးပြီးအချိန်မှာလူနည်းစုဖြစ်လေးရှိတဲ့နောက်ဆက်တွဲလက္ခဏာတွေရှိနိုင်ပေမဲ့ကာဝယ်ဆေးထိုးဝင်ရတဲ့အချိန်မှာထိုးပြအောင်ထိုးကြဖို့လည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
တို့တဲ့ပြည်နယ်ငံဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့မှအန်တီဗက်ဆင်းလော်ဘီဆိုပြီးတော့လေကာကွယ်ဆေးကိုစန့်ကျင်တဲ့ဖွဲ့တွေရှိပါတယ်ဒါတွေကတော့ဟာကာကွယ်ဆေးထိုးစရာမလိုဘူးကာနာကိုရဲ့ကိုခံအားတည်တာအကောင်းဆုံးငါတို့ရဲ့ကိုခံအားဒီငါတို့ယောဂါတွေတိုက်ထုတ်ပေးနေမှုအဆန်းရှိတယ်စသဖြင့်တစ်ဖက်ဆုံးရောက်တဲ့သူတွေလည်းရှိပါတယ်တချို့လူတွေကြတော့ဒီကာကွယ်ဆေးပေါ်မှာတဟာကာနာကိုရဲ့မျိုးရိုးဗီဇတွေကိုပြောင်းလဲပြီးတော့ဂေးဖြစ်နေပြောင်းသွားနိုင်တယ်စသဖြင့်ပေါ့နော်တချို့တွေကြတော့လည်းဟာမိုက်ခရိုချစ်တွေထည့်သွင်းထားတာမို့လို့ဒါဟာမထိုးသင့်ဘူးကိုရောက်တဲ့နေရာကိုထောက်လန်းနေမှာစသဖြင့်ပေါ့နော်ဒီတချို့အဆွမ်းရအုပ်စုတွေကနေပြီးတော့မမှန်တရင်တွေကိုပြောတာမျိုးတွေရှိပါတယ်အဲခုလက်ရှိအနေထားအရဆိုရင်ကာကွယ်ဆေးထိုးဖို့ဆိုပြီးတော့ဒါ authorize ပေးလိုက်တယ် approve ပေးလိုက်တယ်ဆိုတာရဲ့နောက်ွယ်မှာကာကွယ်ဆေးရဲ့စိတ်ချရာမှုဘေးကင်းလုံခြုံမှုအာနိသင်ထမြတ်မှုကာကွယ်နိုင်စမ်းရှိမှုဒါတွေဟာလည်းစိတ်ချတဲ့အနေအထားရှိလို့ဒါပေးခြင်းဖြစ်ပါတယ်အဲဒီတော့ကာကွယ်ဆေးဟာအဲသူထိုးမယ်ဆိုလို့ရှိရင်သူရဲ့ကာကွယ်ဆေးအာနိသင်တွေကတော့အများကြီးရှိပါတယ်
အိန္ဒိယနိုင်ငံအစိုးရကနှစ်နိုင်ငံအစိုးရကြားဆက်ဆံရေးအတွက်လက်ဆောင်ဖြစ်ပေးထားတဲ့ကိုဗစ်ရှီအလုံးရေပလန်ွယ်ကိုမနေ့ကမှစပြီးအသုံးပြုမှာပါ။ကာကွယ်ဆေးထိုးနှံပြီးနောက်ပိုင်းမှာလည်းယောဂကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့နှာခေါင်းဆီတက်တာလက်ဆေးတာနဲ့လူစုလူဝေးရှောင်ကျင်တာတွေကိုဆက်ပြီးဆောင်ရွက်သွားဖို့လိုတယ်လို့လည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ25ရက်နေ့ထိထုတ်ပြန်ထားတဲ့စာရင်းအရပြည်ရင်းမှာကာယောဂါကြောင့်သေဆုံးသူ3000ကျော်နဲ့ယောဂါကုသခံရသူပေါင်း33,000ကျော်ရှိပါတယ်။ကျမကတော့စုစုပေါင်းရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်။ကရင်မြို့ရာစီယုံကရန်ယူနဲ့မြန်မာစစ်သားတို့ကြားစီရေးသိမ်းမှနေတဲ့ကရင်ပြည်နယ်ဖာပုံမြို့နယ်မှာအိမ်တချို့မိလောင်ပျက်စီးမှုအတွက်အပြန်အလှန်ဆွတ်ဆွဲနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါစီရင်သိမ်းမှနေတဲ့ဖာပုံမြွနယ်ကမဲဝံကြီးပါမှာနေအိမ်တချို့မိရှုဖြစ်စည်းခံခဲ့ရကြောင်း KNU နဲ့ဒေသခံတွေကပြောဆိုလိုက်ကြတာပါတင်းငွေနေညကမိလာမှုတွင်နေအိမ်တချို့ပျက်စီးသွားကြောင်းလဲဖာပုံမြွနယ်ကရင်လူငယ်အဖွဲ့ကစောကျော်လင်းဦးကပြောပါတယ်
မဲဝံထဲမှာတော့လောလောဆယ်တော့ဒီ24ရက်နေ့မှာမိရှုခံတယ်ဒီဘက်ထဲမှာမိရှုခံတယ်ဒါပေမဲ့အကုန်လုံးတော့မဟုတ်ဘူ
းဖာပုံမြွနယ်နဲ့ဆက်ဆက်နေတဲ့ KNU သထုံခရိုင်တွင်းမှုဘဒူမန်းစုမြစ်ကလည်းမဲဝံကျေးရွာကနေတချို့ဇန်နဝါရီ24ရက်နေ့ညပိုင်းမှာမိရှုခံရကြောင်းပြောဆိုစားပြီး KNU ဖာပုံခရိုင်တပ်မှငါပြောရေးစုခွေးရှိသူဘဒူမန်းမန်းကတော့တိရက်ခန့်မြန်မာစစ်သားရဲ့လက်ချက်ဖြင့်ဆွတ်ဆွဲထားပါတယ်သမရသတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စုံမင်းထွန်းကတော့ဆွဆွဲချက်ဟာမမှန်ကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာညင်းဆူလိုက်ပါတယ်
အပေါ်မှာဝိုင်းဘက်မှာမိရှုခံရတယ်ဆိုတာဒီကျွန်တော်ပြောတယ်လို့ပဲဆွဆွဲချက်ကြီးကျွန်တော်တို့ခန်းနေတိုးချဲ့တယ်လို့ဒါတွေလုတ်တယ်လို့ဆိုတာဒီဘက်မှာဖြစ်နေတဲ့ဟာဒီတရားသာတာအကျိုးစီးပွားနဲ့ပတ်သက်ဖြစ်နေတဲ့ဟာဒီလည်းတမဟာငါတစ်ခုနဲ့ကျွန်တော်တို့ဖြစ်နေတာဖြစ်တယ်ဒီဟာတွေဒီလက် KNU အတွင်းထဲမှာကိုယ်ပဲသူတို့ပြည်ပသားဖြစ်တယ်ဘာကြောင့်ဖြစ်တယ်ဆိုတာဒီဟာတွေကိုအမျိုးမျိုးဆွဆွဲနေတာဖြစ်တယ်
ဆက်တော့ရေခက်ခဲတဲ့နေမည်ဖြစ်တာကြောင့်မိလာမှုဖြစ်ပွားရတဲ့အကြောင်းရင်းနဲ့ထိခိုက်ပျက်စီးမှုအတိအကျကိုတော့သီးခြားတည်ပြလို့မရပါဘူးမိလာမှုဖြစ်ခဲ့တဲ့ကျေးရွာကဒေသခံများစုကတော့ KNU တပ်မှ၅တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ဒီလဆန်းပိုင်းကလေးကဘေးလွတ်ရာတန်းချောင်းနေကြကြောင်းလဲနှိဆက်သူတွေကပြောပါတယ်။တရင်ပြည်နယ်ဖာပုံမြို့နယ်နဲ့ပဲခူးတန်းကြောက်ကြီးမြို့နယ်ကပြည်ပခန့်တွေကြောင့်ဒေသခံတွေချုပ်ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့4,000ကျော်နေရဆွတ်ခွာတန်းချောင်းနေရပါတယ်။ဒေသခံတွေထိခိုက်နစ်နာနေရတဲ့အထိပြည်ပခန့်တွေကြီးထွားလာနေတာကိုဖြေရှင်းဖို့ KNU ကုစလေဖွဲ့တွေကမြန်မာစိုးရတပ်မတော်တို့နဲ့ဆွေးနွေးညှိနှိုင်းဖို့လဲစီစဉ်နေကြပါတယ်။KNU နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် NRPC တို့ကြားအကျိုးညှိနှိုင်းမှုတွေလုပ်နေပေမဲ့သိဆုံးမဲ့ရက်ကိုအတိမပြုတ်နိုင်သေးကြောင်းလဲ KNU ကပြောဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် PUE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်အဲ့နိုင်ငံအပြင်ကမြန်မာနိုင်ငံသားအများအပြားအလုလုကန်နေတဲ့သမုဆကုံးခရိုင်မဟာဆိုင်ဒေသမှာနိုင်ငံသားသားရှေ့ပြောင်းလူသမားတွေကြားကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။ကာယရောဂါကူးစက်မှုတွေတကြော့ပြန်ကြုံနေရတဲ့ထိုင်းနိုင်ငံမှာမြန်မာလူသမားအများအပြားကူးစက်ခံနေရတဲ့သမုဆကုံးခရိုင်မဟာဆိုင်ဒေသမှာတော့နောက်ထပ်နေ့စဉ်ကူးစက်သူ1000နီးပါးဆက်စည်းတွေ့ရှိနေတာဖြစ်ပါတယ်။ကူးစက်သူတွေထဲမှာအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းမဟာထိုင်ချေဆိုင်ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ်
။ဒီ24ရက်နေ့မှာအတလက်ကုန်မင်းအတွင်းနောင်ကင်းကလည်းဆန်းစစ်ကြည့်တဲ့ခါမှာလူကြီးတရားတော်လည်းပြန်တွေ့တယ်ဆိုမှတခါပြည့်တဲ့ခါမှာသူကနည်းနည်းအတားဆုံးတော့နည်းနည်းစိုးရင်ရတယ်ပေါ့။အဲ့ဒီနေ့မှတခါအခု kita kedua jam dari bangga berkawan kita kucing nabi yang mana aku nyanyi panggung ini dalam iman jadi kami sayang tu yang dulu ada kami ini ni agak cobaan nak kami kau yang ni selia lawsi deh nanti ni mana setan ayu kau mah cobaan nak jual kau yang ngaji kau yang suruh lo perempuan ni ya sosong ni ya sosong ni dan dengan orang ni sama ni ya sosong lama dua ni 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 dua kau yang jual suruh ni sama jadi jenuh apa ni aku kongsi dua jenuh bo ada jenuh dah ni ni Loga pienna munu nani dile sobe go pya bo ok so ne ne lo se bua de khla a mya su aro chano lo di tamo ta khong bo
covid ka yoga de jaw pyan chong kha ya bi de na ku set mu ri san chain tin to la da ja a khu so yin samo sa khong khyai ne ma ku set tu su su paw 6500 jaw thi shi ni ba bi yoga ku set mu ri to la ni da ja ni sin lu taung law ko yoga po sit se twa bo yi man tha chang ko le ထိုင်းနိုင်ငံကိုဗစ်ရောဂါတိုက်ချက်ရေးစီမံခန့်ခွဲမှုအဖွဲ့ကပြောဆိုထားပါတယ်။ရောဂါလက္ခဏာပြင်းထန်သူတွေကိုတော့မကြသေးရင်ကပဲပြင်ဆင်ထားတဲ့ယာယီဆေးရုံတွေကိုပို့ဆောင်ပေးနေတယ်လို့လည်းအလုံသမားရေးလှုပ်ရှားသူဦးအောင်ကျော်ကပြောပြပါတယ်
။ယာယီဆေးရုံတွေတောက်ထားတာ၉ခုရှိတယ်လို့သူကထိုင်းခရိုင်အုပ်စုမှာကြေညာထားတယ်။အဲ့တော့အဲ့ဒီယာယီအုပ်စုကကုတပီနေတဲ့စင်တာတွေကိုတော့သူကပြန်လည်ပို့ဆောင်နေတယ
်။ကယောဂါကူးစက်မှုတွေအဓိကကြုံနေရတဲ့စမိုစခွန်ခရိုင်မှာယောဂတိုက်ချက်ရေးရှေ့တန်းကနေတာဝန်ယူနေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကိုတော့ရှေ့လလယ်မှာစတင်မှာဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံကကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကိုဗစ်ကယောဂါကြောင့်သေဆုံးသူ85ဦးနဲ့ကူးစက်သူအတည်ပြုလူနာ1000ခွဲလောက်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြောပြန်တွေ့ရှိခဲ့တာပါ။မြန်မာနိုင်ငံမှာတော့သေဆုံးသူ3000ကျော်နဲ့ကူးစက်သူအတည်ပြုလူနာ 33,800 ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းနေကနေဆက်ဒေသတွေမှာတောလာလှုပ်ရှားမှုတွေကိုကန့်သက်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။အမေရိကန်ပြည်ထောင်စုမှအစိုးရတက်တာဝန်ယူလိုက်ပြီးတပတ်အတွင်းအပြောင်းအလဲတွေဖော်ဆောင်နေရမှာသမရဂျိုးဘာနန်နဲ့ကာကွယ်ရေးဝန်ကြီးတဲ့ Lloyd Austin တို့အနေနဲ့သမရဟောင်းဒိုနယ်ထရမ့်ရဲ့ပင်နဂွန်စစ်ဌာနချုပ်ဆိုင်ရာမူဝါဒတွေကိုပြောင်းလဲဖို့တာဆူနေပါတယ်။ VOA နိုင်ငံတော်လုံခြုံရေးဆရာသတင်းထောက် Jeff Seldin သတင်းပေးဖို့ထွားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ Transgender လို့ခေါ်တဲ့လိင်ပြောင်းသားတွေကိုစစ်ဘက်တာဝန်ထမ်းဆောင်ခွင့်ပိတ်ပင်ထားတဲ့သမရဟောင်းထရမ့်ရဲ့အငင်းပွားဆရာမူဝါဒကို Mr. Biden ရဲ့သမရအမိန့်နဲ့အခုလိုပြောင်းလဲလိုက်ပါပြီ
။ And what I'm doing is enabling all qualified Americans to serve the country.
ဒီချင်းပြည်ပြည်ရဲ့ American ပြည်သူပြည်သားအားလုံးသူတို့တိုင်းပြည်အတွက်တာဝန်ထမ်းဆောင်ခွင့်ပြုလိုက်တာပါ
။ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းသမရ Biden ရဲ့လှုပ်ရှားဟာမန်ကန်ယုံမကကောင်းမွန်တဲ့လှုပ်ရှားတစ်ခုဖြစ်တယ်ဆိုပြီး Twitter ဆက်မျက်နှာကနေချီးမွမ်းရေးသားခဲ့ပါတယ်။ကကွေရေးဝန်ကြီးအဖြစ်တောက်ကြနေကအတီးဖြူခံလိုက်တဲ့မစ္စတာအော့စတင်တာဝန်ဆထမ်းဆောင်ချိန်မှာပဲအစိုးရတည်းရဲ့အမေရိကန်စစ်ဘက်ဆိုင်ရာမော်ဒအပြောင်းလဲသစ်တွေဖော်ဆောင်ရမှာပထမဆုံးခြေလှမ်းလည်းဖြစ်ပါတယ်။ကကွေရေးဝန်ကြီးအဖြစ်အတီးဖြူခံရေးလွှတ်တော်ရှိထွက်ဆိုခဲ့ရမှာလဲမစ္စတာအော့စတင်ကအခုလိုကတိပြုခဲ့ပါတယ
်။ We also owe our people a working environment free of discrimination.
ခွဲခြားဆက်ဆံမှုရေမော်ဒီယာနဲ့အနှံ့ချင်းမှုရေကင်းဝေးတဲ့လုပ်ငန်းဝန်ချင်းမျိုးကျွန်တော်တို့ဖန်တီးပေးဖို့လိုပါတယ်။ကာဝေးဝန်ကြီးဖြစ်အတည်ပြုရမယ်ဆိုရင်လိမ်မိုင်းဆိုင်ရာအနှံ့ချင်းမှုတွေနဲ့လူမျိုးရေးခွဲခြားသူတွေအစိုးရအမြင်ရှိသူတွေကိုခြေမုံဖြစ်ဖို့အပြည့်အထံလှုပ်သွားမှာပါ
။လိမ်မိုင်းဆိုင်ရာအနှံ့ချင်းမှုတွေကိုအရေးယူဖို့ညွန်ကြားချက်တစောင်းကိုလည်းမစ္စတာအော့စတင်ထုတ်ပြန်ထားပြီးပါပြီ။ဒါပေမဲ့လည်းအမေရိကန်လွှတ်တော်ကိုဇန်နဝါရီလအစပိုင်းကဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်မှာစစ်ဘက်ဝန်ထမ်းဟောင်းတွေပါဝင်နေတဲ့ဆိုရဲတက်သေးတွေထွက်ပေါ်လာတာကြောင့်အစွန်ရဝါဒကိုကင်တွဲတဲ့နေရာမှာတော့အခက်အခဲတွေရှိနေပါတယ်။ The Sovereign Group အဖွဲ့ကမူဝါဒနဲ့သူတည်တနာရေးရာညွှန်ကြားရေးမှူး Colin Click ကတော့ Neo-Nazi တက်တိုးတွေထိုးထားတဲ့သူတွေကိုလိုက်ရှာနေုံနဲ့မလုံလောက်ပဲ online ကနေဘလို့လူသစ်တွေစုနေတယ်လဲ။ဘာတွေလှုပ်ရှားနေတယ်လဲဆိုတာကိုသတိထားစောင့်ကြည့်ရမယ်လို့အကြံပြုပါတယ်။ကာကွယ်ရေးဝန်ကြီးတဲ့ Austin ညှိဆိုင်ရမယ့်အခြားစင်ကိုချက်တွေလည်းရှိနေပါသေးတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆော်ရေးမှာအမေရိကန်တပ်ဖွဲ့တွေဝင်ကူမယ်လို့လည်းဝန်ကြီးတက်ကကတိပြုထားတာပါ။ဒါအပြင်အမေရိကန်တပ်ဖွဲ့ဝင်အနည်းငယ်လောက်ပဲချထားတာနှစ်ချီရှိလာတဲ့အီရတ်နဲ့အာဖဂန်နစ္စတန်အရေးကိစ္စကိုဘာဆက်လုပ်မလဲဆိုတာနဲ့အာဖရိကမှာရှိတဲ့အမေရိကန်တပ်ဖွဲ့ကိစ္စလည်းရှိပါသေးတယ်။တခါအမေရိကန်နဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးတွေလည်းတင်းမာလာနေသလိုမြောက်ကိုရီးယား၊အီရန်နဲ့တရုတ်နိုင်ငံအရေးကိစ္စတွေကလည်းရှိနေတာပါ။Foundation for the Defense of Democracies အဖွဲ့သူတွေဒီ Bradley Bowman ကအခုလိုအကြံပြုပါတယ
်. I would put China at the top. I see China as the preeminent threat.
ဒီနိုင်ငံကိုဦးစားပေးစီရင်ထိတ်မှထားတယ်မှာလေကျွန်တော်တို့ကိုလည်းဦးရယူသွားနိုင်တဲ့ချင်းချောက်မှုတွေတရုတ်နိုင်ငံမှာရှိတယ်လို့ကျွန်တော်ကတော့မြင်မိပါတယ်တချို့နေရာတွေမှာဆိုရင်တရုတ်ကကျွန်တော်တို့လိုမျိုးကောင်းမွန်တဲ့ကျွန်တော်တို့ထက်တောင်တာကောင်းတာနိုင်တဲ့နှီးစနစ်တွေရှိနေတယ်ဆိုတာ
American ကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကကက
ခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အမေရိကန်ပြည်ထောင်စုမှာတပတ်တည်ဂျိုးဘိုင်ဒန်ပထမဆုံးစတင်တာဝန်ယူတဲ့သတင်းပတ်အတွင်းမှာပဲရှင်းဆိုင်စရာအခက်စင်ကုန်မှုတွေလည်းအပြည့်ရှိနေပါတယ်။နိုင်ငံတော်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးဖို့ကိစ္စအချိန်မြင့်လှုပ်ဆောင်ရေးနဲ့တပတ်တော်ဒေါ်နယ်ထရန့်ကိုရေးယူရေးတရားစွဲဆိုထားတဲ့အမှုအထက်လွတ်တော်မှာကြားနာမယ်ကိစ္စတွေကလည်းအကြီးဆုံးတာဝန်ယူရမယ်ရေးကိစ္စတွေမှာပါဝင်ပါတယ်။မစ္စတာကွင်းရဲ့ဇင်းလော်ကိုတင်ပြပါမယ်။ကျွန်တော်သိမ်းဆိုင်ဦးပါ။ဒီနေ့နေ့မှာပဲသမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးအလွတ်တော်ဒီပြုထားတဲ့စွဲဆိုချက်တွေကိုအထက်လွတ်တော်ကိုကြားနာဖို့တင်သွင်းလိုက်ပါတယ်။အင်္ဂါနေ့မှာတော့အထက်လွတ်တော်အမတ်တွေနောက်သတင်းနှစ်ပတ်ကြာကြားနာမယ်ရုံးတင်စစ်ဆေးမှုတွေအတွက်ကျူရီခုံတမာတိလူကြီးတွေအဖြစ်ကျန်းသက်စွာချင်းဆိုရပါလိမ့်မယ်။လူဝင်ပါရွေးကောက်ပွဲရလဒ်တွေခိုးခံခဲ့ရတယ်လို့တပ်ပဒထရန့်ဘက်ကမာယွန်းဆွဆဲခဲ့တာဇန်နဝါရီလ6ရက်နေ့လွှတ်တော်ဝင်ရောက်စီးနင်းခဲ့တဲ့ကျန်းဘက်ဆန္ဒပြပွဲတွေမှာပေါ်ပေါက်ခင်းဒေါ်နယ်ထရန့်ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတမ်းပြည်မှာကြီးကြပ်သဘောထားကွဲလွဲချက်တွေရှိနေဆဲဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ပေါ်မှာတပ်ပဒထရန့်ရဲ့မဲဆွယ်စီရင်မှုတွေနဲ့သူ့ရဲ့အပေါင်းပါတွေကဒါဇင်နဲ့ချီတရားဆွဲဆိုတာတွေလုပ်ခဲ့ပေမဲ့တခုမှမနိုင်ခဲ့ပါဘူး။ကတ္တကီပြည်နယ်ကထဲလွတ်တော်မှာရန်ဖော်ကဆိုရင်မဲရလနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေထပ်ပြီးလုပ်တင်တယ်လို့ ABC ရုပ်သံကပြောနေပါတယ
် I think there was a great deal of evidence of fraud and changing of the election laws
in the thorough investigation ပြောင်းလဲတာတွေအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်တေးစားနှမ်းစအောင်စုံစမ်းစစ်ဆေးတာတွေလုပ်ဖို့လိုပါတယ်
ဂျိုးဘိုင်ဒန်အစိုးရတဲ့အနေနဲ့လွတ်တော်နဲ့လက်တွဲလှုပ်ဆောင်မှုလိုအပ်နေတဲ့အချိန်မှာပဲတပ်ပဒဟောင်းကိုရေးယူတရားစွဲဖို့ကိစ္စကလည်းဖြစ်လာတာပါ။ကာယောဂါကြီးရင်ဆိုင်နေရတဲ့အချိန်ဝါရှင်တန်အနေနဲ့တာဝန်တွေကိုလွန်လွန်ကဲကဲမနိုင်ဝင်ထမ်းတာမျိုးဖြစ်နေမလား။မေးခွန်းထုတ်တာတွေလည်းရှိနေပါလေ။ဒီမိုကရက်ထက်လွတ်တော်အမတ်အေမီဂလိုဘယ်ချာကတော့ ABC ရုပ်သံကိုခုလိုပြောပါလေ
။ I thoroughly believe that we can handle this impeachment trial.And just as the American people are doing,
ကျွန်တော်တို့အရေးကြီးတဲ့ကိစ္စကိုနိုင်နိုင်ငင်းငင်းကင်တွယ်လုပ်နိုင်မယ်ဆိုကျွန်မတော့ယုံကြည်ပါတယ်။အလုံးနှစ်ခုကိုတပြိုင်တည်းထဲပြီးမြောက်အောင်လုပ်တင်တာတွေအချိန်မီဆောင်ရွက်နိုင်မယ်လို့ကျွန်မထင်ပါတယ်
။အဓိကရင်ဆိုင်ရမယ့်အခက်အခဲတွေကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးတာတွေတိုးပြီးလုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်။တပ်ပဒဘိုင်ဒန်ကသူတာဝန်ယူတဲ့ရပောင်းတရာအတွင်းကာကွယ်ဆေးတန်းပေါင်းတရာထိုးပေးနိုင်အောင်လုပ်ဆောင်မယ်လို့ကြေညာထားပါတယ်။ကာဝယ်စီထိုးတဲ့ရေအတွက်ကင်းကနန်းကပမာဏသိမ့်နှေးလွန်းနေဆိုပြီးတချို့ကဝေဖန်ပြောနေကြတာပါအမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲအဖြစ်ဆိုပြခံထားရတဲ့စာချုပ်ဂျန်နရယ်ဘာဘက်မော်ဒီက ABC ရုပ်သံကိုခုလိုပြောပါတယ
် That's a floor it's not a ceiling it's also a goal that reflects
ဒါကတကယ်ချင်းနေအမြင့်ဆုံးပြောလို့ရပါအမြင့်ဆုံးဤမှန်းချက်တော့မဟုတ်ပါဘူးဒါကကျွန်တော်တို့ရင်ဆိုင်နေရတဲ့ပကတိအခြေအနေကိုထင်ဟပ်ပါတယ်ပြင်းပြအောင်လုပ်နိုင်မဲ့အချိန်ထဲမှာအမှားယွင်းလည်းရှိနိုင်ပါတယ
်။ Johns Hopkins တက္ကသိုလ်ရဲ့ဆင်းရဲရာအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပေါ်တဲ့ရေအတွက်25သန်းကျော်သွားပြီးသေဆုံးသူလည်း 48,000 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတပ်ပဒတ်ဂျိုးဘိုင်ဒန်ပထမဆုံးစတင်တာဝန်ယူတဲ့သတင်းပတ်အတွင်းမှာပဲကပ်ရောဂါကင်တွယ်ရေးလိုင်းလာရမယ့်တပ်ပဒတ်အမိန့်တွေလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအမိန့်တွေထဲမှာရောဂါပြန့်ပွားမှုတွေကိုဟန်တားနိုင်အောင်ကြိုးပမ်းပြီးဖက်ဒရယ်ဆိုးရဆောက်ဦးတွေပတ်စကားနဲ့ယထာတွေလေစိမ့်နဲ့လေရင်တွေပေါ်မှာရ ူတွေအားလုံးနှကောင်းစစ်တွေမဖြစ်မနေတတ်ရမယ်ဆိုတဲ့အမိန့်လည်းပါဝင်ကြောင်းပါခင်ဗျာကျွန်တော်သိတတ်ပြီပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရွေးကောက်ပွဲပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ကြေညာထားတဲ့ NLD ပါတီကပြည်နယ်နဲ့ဒိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီကလူတွေပဲထားမယ်ဆိုတဲ့သဘောမျိုးပြောလာပါတယ်။ဒီတိုင်းသာတကယ်လှုပ်လာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေအနေနဲ့ဘာတွေဖြစ်လာနိုင်မှာလဲ။ဝန်ကြီးချုပ်နေရာတွေကိုခွဲပေးမယ်ဆိုရင်တော့ဒိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းမှာဘာတွေများပိုးပြီးတိုးတက်လာနိုင်မှာလဲ။စာရာတွေကိုအခုဆွေးနွေးကြမှာနားဆင်ကြပါမယ်။လူပေါင်းစည်ဒီမိုကရက်တစ်ပါတီ DPNS ရဲ့အတွဲဘက်အထွေထွေအမှုတစ်ဒေါ်နေနေမွေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကနေလူကောက်ဝဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်းဦးမော်ဒေါ်အောင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်သိမ့်ပါခင်ဗျာ။နေနေမွေပုံမထွန်းအောင်ဒီဝေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါရှင့်ဆို
တော့အားလုံးသိထားတဲ့အတိုင်းပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီလူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတိုင်ဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်ကနေပြီးတော့ဟလာမကြာခင်မှာဖွဲ့စည်းတော့မဲ့အစိုးရဖွဲ့တင်မှာနိုင်ငံတိုင်ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့သူကပြောသွားတယ်အဲ့လိုပြောတဲ့နေရာမှာလည်းသူက2008အခြေခံဥပဒေကပိတ်ထားခြင်းအရာယူလာဖြစ်တယ်ဇွတ်ယူတာမဟုတ်ဘူးဆိုတော့သူပြောသွားတာအားလုံးကြားပြီးသားပါပဲဆိုတော့မနေ့မွေးရေNLD ပါတီအနေနဲ့ဟလာအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပထမဆုံးကြေကြော်ထားတယ်အခုတော့2008အခြေခံဥပဒေကိုကင်ပြီးတော့ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောလာပါတယ်ဆိုတော့ဒီလိုမျိုး2008အခြေခံဥပဒေကိုကင်ပြီးတော့ဒီလိုပြောတဲ့ပြောဆိုချက်ကကြိုးချောင်းစီလျော်တယ်လို့ယူဆပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးရလို့ရှိရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးကပြင်မယ်ဖျက်မယ်ဆိုပြီးတော့ဒီဒီမိုကရေစီပတ်တော်သားအင်အားစုတွေအားလုံးကပြောနေကြတဲ့အခြေအနေဖြစ်ပါတယ်။အချိန်ထဲမှာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီအပြုသားညီညွတ်ရေးအစိုးရဆိုတာကလည်းအတန်ကြဲလောင်ထွက်လာပြီးလက်တွေ့မှာလည်းတိုင်းသားပါတီနဲ့နေရာအရာပေါ့နော်မတွေ့ဖြစ်တာတွေဘာတွေရှိတယ်လဲလို့လိုက်တွေ့ပြီးတော့လိုက်တွေ့နေတဲ့အခြေအနေတွေရှိနေကြတယ်။အဲ့လိုအခြေအနေမျိုးမှာဘုန်းကြီးချုပ်ဆယ်နေရာကိုပေါ့နော်2008ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်အရာဆိုပြီးတော့ဆွဲကြိုင်ပြီးတော့ပြောရဲဆိုတဲ့အချက်ကတော့ကျွန်မအမြင်နဲ့ဆိုလို့ရှိရင်ဒါကတော်တော်မတင့်တော်တဲ့အချက်ဖြစ်တယ်လို့ယူဆပါတယ
်။ဟုတ်ကဲ့။ကိုမော်ထွန်းအောင်ရောဒီလိုမျိုး2008အခြေခံဥပဒေကိုကန်ပြီးတော့ဘုန်းကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောတာဒူးချောင်းစီလျော်တယ်လို့ယူဆပါပါလားကိုမော်ထွန်းအောင်
။ဒီခုနအမမနေမွေးပြောရသလိုပဲပေါ့နော်ကျွန်တော်တို့လက်ရှိနိုင်ငံရေးအနေအထားကကျွန်တော်တို့တကယ်ဟိုပြောင်းပြီးပြောင်းလဲရေးဒီအခြေခံဥပဒေပေါ့နော်အဲအလုံးမကြိုက်တဲ့ဥပဒေနောက်ငင်းချမ်းရေးပြီးဆုံးပြီလားပေါ့နော်မပြီးဆုံးသေးတဲ့ကာလလို့ပြောလို့ရပါတယ်အဲ့တော့ဒီလိုမပြီးဆုံးသေးတဲ့ကာလညှိနှိုင်းရအောင်မဲ့ဆက်လက်ပြီးတော့ပေါ့နော်အဲဒီဒိုင်းလာလက်နက်ကိုင်ကြီးနဲ့ညှိနှိုင်းရအောင်မဲ့ကာလမျိုးမှာမပြီးဆုံးသေးတဲ့ကာလမှာဒီရာကိုပုံပေပေါ့နော်ပုံပေပုံစံနဲ့ကျွန်တော်တို့ကဟိုတော်တော်ချက်တယ်ဆိုရင်ဒီရာကဒီအဲ့နဲ့တော့တန်းတူနေမလဲဆိုရင်စစ်တပ်ရဲ့စဉ်းစားပုံနဲ့နည်းနည်းတော့တူနေမလားလို့ကျွန်တော်အနေနဲ့မြင်တယ်စစ်တပ်ကလည်းသူ့ရဲ့25ရာခိုင်နှုန်းကိုသူက fix လုပ်ပြီးတော့သူစဉ်းစားမှာပဲတောင်သူခြေကဥပဒေအရပေးထားတဲ့ဟာငါဘယ်တော့မှတရားနေရွှေ့ပြီးတော့မစဉ်းစားဘူးပေါ့နော်နိုင်ငံရေးပုံစံနဲ့မစဉ်းစားဘူးညီညွတ်ရေးပုံစံနဲ့မစဉ်းစားဘူးဆိုတော့အခါကျတော့ဟိုဒီနှစ်ဖက်ကစဉ်းစားပုံများတူနေသလားပေါ့နော်အဲ့လိုမျိုးတွေမဖြစ်စေချင်ကျွန်တော်တို့ကတော့ဒီမိုကရေစီဥဆောင်ပါတီမှာဥဆောင်နေတဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့ကဒါအဲ့လေအနေထားကအားလုံးစီစီလုံးလုံးနဲ့ဒီဖက်ဒရယ်ကိုရောက်အောင်ပေါ့နော်အဲတွားရအောင်မယ်ခီးကြံသေးတဲ့လန်တော့ဝက်ပဲရှိတဲ့နေရာမှာတော့ဒီလိုမျိုး fix ပုံစံမျိုးနဲ့ပေါ့နော်တခြားဒီများနိုင်ငံကအစင်လာဒီမိုကရေစီစင်လာအရှိပြည်သားနိုင်ငံတွေရဲ့အတုံးလုံးပုံစံလိုမျိုးဥပဒေကိုတုံးလုံးတာမျိုးကတော့ဒီချိန်မတင့်တော်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့မင်းမွေးဘရော်ဇော်မျိုးပုံပြောသလိုပဲဟလာဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲယူမယ်တခြားနိုင်ငံရေးပါတီနဲ့အထူးသဖြင့်တော့ဒါကကျွန်တော်တို့ပြည်내တွေမှာပေါ့နော်ပြည်တွေတွေမှာနိုင်ငံတော်ရဲ့နိုင်ငံတိုင်းသားပါတီရှိတဲ့အခါကျတော့ဒီတိုင်းသားပါတီတွေနဲ့ခွဲဖို့ဆိုပြီးတော့အများကတိုက်တွန်းနေကြတာအဲ့လိုမဟုတ်ဖဲနဲ့ NLD ပါတီကပဲဒီညီချုပ်နေရာတွေကိုယူလိုက်မယ်တခြားနိုင်ငံရဲ့ပါတီတွေနဲ့ခွဲဖို့တာမျိုးမလုပ်ဘူးဆိုရင်အကျိုးဆက်ကဘာတွေများဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီမှာတစ်ချက်ကိုထည့်ပြီးပြောရမယ်ဆိုလို့ရှိရင်တော့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုညှိနှယ်လို့ဆိုပေမဲ့လို့အဲ့ဒီမှာကဒီအနိုင်ရပါတီကကိုယ်စလေတွေကိုပဲခန့်အပ်ရမယ်လို့ညွှန်းထားတာမျိုးတော့မရှိဘူးဖြစ် သူတို့ကနေပြီးတော့အနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်တွေကဘယ်သူ့ကိုမဆိုသမရရဲ့အကျင့်ပြချက်ကိုလွတ်တော်ကအတည်ပြုပြီးတော့ခံရလို့ရတယ်ဆိုတဲ့ပြပချက်ရှိတယ်။ဆိုတဲ့ခါကျတော့အဲ့လိုအခြေအနေမျိုးမှာအနိုင်ရပါတီတစ်ခုလဲကနေပြီးတော့သူတို့ရဲ့ပါတီရဲ့ကိုယ်စားလှယ်တွေပေါ့နော်ဒီလူတွေကဝန်ကြီးချုပ်ဖြစ်ခံရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့လည်းဒီအဖြစ်အပျက်မျိုးတွေကိုကျွန်တော်တို့ကလက်တွေ့ဖြတ်သန်းခဲ့ဘူးတဲ့အခြေအနေဖြစ်တယ်။ဖြစ်တယ်ဆိုတဲ့ခါကျတော့အဲ့ဒီဒုံကလည်းအနယ်ဒီအစိုးရအနေနဲ့ပေါ့နော်ဒီတိုင်းသားဆိုတော့ပြည်နယ်တွေမှာပေါ့နော်ဒီဒေသခံလူစုတွေကလက်မခံနိုင်တဲ့လူမျိုးတွေကိုဝန်ကြီးချုပ်ဖြစ်ခန့်ခဲ့တဲ့တာဒကရီလို့ရှိတယ်။အဲ့ဒီနောက်ဆက်တွဲတွေကဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့အားလုံးအမြင်နဲ့ဖြစ်တယ်။အဲ့လိုဆိုတဲ့အခါကျရှေ့ဆက်ပြီးတော့ဒီကိုအနိုင်ရတဲ့အခြေအနေမှာမူတည်ပြီးတော့ပါတီတစ်ခုတည်းကနေပြီးတော့ဝန်ကြီးချုပ်အဖြစ်နဲ့ယူမယ်၊ရွေးချယ်မယ်၊ခန့်မယ်ဆိုလို့ရှိရင်ရှိကရှိခဲ့တဲ့တင်ကားစာတွေကိုကိုကပြန်ပြီးမသုံးသပ်ဘူးတကယ်တော့လက်တွေ့အသုံးချတဲ့နေရာမှာအဲ့ဒါတွေကိုကိုပြန်ပြီးတိတိချာချာမကြည့်ခဲ့ဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်သွားတယ်နောက်ဆက်တဲ့အကျိုးဆက်တွေကတော့ဒါပုတ်တိုက်မှုတွေတော့ဖြစ်လာနိုင်ကြတယ်အများကြီးရှိတယ်လို့ကျွန်မကတော့မြင်တယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဒီရွေးချယ်မှုမှာမူတည်ပြီးတော့ပေါ့နော်ကျွန်တော်တို့မြို့သားညီညီအစိုးရမြို့သားညီညီလို့ပြောနေကြတာရှိတယ်ကြည့်တယ်ဆိုတဲ့အခါကျွန်တော်တို့အမြင်ကတော့မြို့သားညီညီဆိုတာကဒီကနေ့နောက်ဖက်ဆက်ချင်းတိစားလို့ရတဲ့ကိစ္စတော့မဟုတ်ပါဘူး။တို့တို့ရေရှည်သွားမယ့်ကိစ္စဖြစ်တယ်။အဲ့လိုရေရှည်သွားမယ့်ကိစ္စဆိုတာကလက်တွဲပြီးအတူတူအလုပ်လုပ်ကြရင်းနဲ့ယုံကြည်မှုတွေတိစားပြီးတော့မှကျမတို့ကဒါမျိုးတွေကိုဆောင်ရမှာဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်။အဲ့
တော့ကိုမိုးထွန်းအောင်ရောတကယ်လို့များဒီတိုင်းပဲ NLD ကပဲညွှန်ပြရတဲ့အားလုံးယူမယ်ဆိုရင်နောက်ဆက်တွဲဘလူးအကျိုးဆက်တွေဖြစ်လာမယ်လို့ကိုမိုးထွန်းအောင်သုံးသပ်တယ်လေ။
ကျွန်တော်တို့ကတော့ဒီရှေ့မှာအဲ့လိုမျိုး NLD ကနေပဲဝန်ကြီးချုပ်ယူခဲ့တဲ့2015နဲ့2020ဥပမာရှိပြီးသားပေါ့နော်ဆိုအဲ့ဒီနိုင်ငံရေးတင်ကန်းစာကိုပဲကျွန်တော်တို့ပြန်လှန်ကြည့်လိုက်ရုံပဲရှေ့မှာအမမင်းမွေးလဲပြောရသလိုပဲအဲ့ဒါကိုလည်းကျွန်တော်အနေနဲ့ဟိုထောက်ခံနေပါတော့အဲထောက်ခံတယ်လို့ပြောဆိုလိုတဲ့နေရာမှာပေါ့နော်ဥပမာရခိုင်မှာဆိုရင်လည်းကျွန်တော်တို့ကဘာတော်မှာကျွန်တော်တို့ပေါ့နော်နာမည်ပြတ်ခဲ့ရတယ်ပေါ့နော်အဲဒီရိုဟင်ဂျာအဲဒီနေရင်းဒေသနေပြီးတော့ထွက်ပြေးရတဲ့ဟာဖြစ်ခဲ့တယ်အဲ့ဒါရရဲ့ impact ကကျွန်တော်နိုင်ငံမှာတအားကြီးပါတယ်ဆိုတော့အခါကျတော့ဒီဝန်ကြီးချုပ်ကိစ္စနဲ့ direct ဆိုင်တယ်လို့ကျွန်တော်မဆိုလိုဘူးပေါ့နော်ဒါပေမဲ့ဒီနေရာမှာဒါကျွန်တော်တို့ရခိုင်မှာဒါအဲညညရေးအစိုးရတရက်တာရှိနေမယ်ဆိုရင်ပေါ့နော်ဒီထက်ပိုကောင်းမွန်တဲ့ရလက်တွေပေါ့နော်အဲရမလားပေါ့နော်အဲ့လိုမျိုးလေးတွေ option လေးတွေလည်းကျွန်တော်အနေနဲ့မြင်မိရဲ့အခုကျတော့တို့ဒီအကောင်းဆုံးအကုန်လုံးကကျတော့ဒီဖြစ်ပြတဲ့ဟာကိုမထမ်းနိုင်တဲ့အဲလူတွေစီမှာပုံကြီးကြသွားလို့မျိုးဖြစ်တယ်ပေါ့နော်ဒါတော့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အဲဒီကြံတဲ့ဒီကြရားတို့ဘာလို့ကျတော့ကျွန်တော်အနေနဲ့ကတော့ဒါပါတီတွင်းကိစ္စလိုမျိုးပို့ပြီးတော့မြင်တယ်ပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်စဉ်းစားမိတာသူကတကယ်ဆိုရင်ဒီဒီနယ်တွေမှာပေါ့နော်ဝန်ကြီးချုပ်ပြီးဖို့ဆိုတော့နှမျောတွန့်တိုစရာမလိုဘူးနော်ကျွန်တော်တို့အနာဂတ်လာမယ့် Federal အခင်းအကျင်းကိုကျွန်တော် Pilot Test အနေနဲ့တော့စဉ်းစားလို့ရပေါ့နော်ဒီပုံမှာလွတ်ပေးလိုက်ပြီးတော့အဲဒီ Check and Balance Institution တွေတစ်ခုနဲ့တစ်ခုဘယ်လိုအလုပ်လုပ်လဲဆိုတော့ Case Study အနေနဲ့တော့ထိုင်ကြည့်လို့ရထိုင်ကြည့်ပြီးတော့တကယ်ကောင်းမွန်တဲ့တင်ကန်းစာတွေကိုကျွန်တော်တို့အဲ့အနေရပြီးတော့နောက်ပိုင်းမှာကျွန်တော်တို့အဲဒီ union accord ဒီပေါ့နော်အဲကနေတဆင်ပေါ့နော်ဟိုအနာဂတ် federal ဒီ constitution တွေကိုကျွန်တော်တို့ပြန်လဲတည်ဆောက်မယ်အခြေခံဥပဒေပြန်လဲတည်ဆောက်မယ်ဆိုရင်ဒီချက်လက်တွေစဉ်းစားစရာဖြစ်လာအခုအဲ့လိုမျိုးစဉ်းစားစရာအခွင့်အရေးကိုလက်လွတ်လိုက်တယ်လို့လည်းကျွန်တော်နည်းနည်းမြင်တယ
်နောက်တစ်ခုကလည်းကျွန်တော်နားလဲသလောက်ပေါ့နော်ဒီနယ်တိုင်းဒေသကြီး14ခုစလုံးကိုဖွဲ့ပြီးဘူးလို့လည်းပဲဘူးမှာတော့ပြောနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုတော့နားလဲတာပဲတချို့နေရာတွေချုပ်ပြီးနေတယ်ဆိုတော့ကိုမိုးတော့ပြောသလိုအဲ့တကယ်ကိုတင့်တော်တဲ့နေရာတွေမှာဒီမျိုးခွဲဝေပြီးတော့လုပ်တိုင်ကြမယ်ဆိုရင်တကယ်ကိုဟလာလိလာစရာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်တည်ထောင်စုနိုင်ငံအတွက်လိလာစရာနမူနာတော်မှဖြစ်မယ်ဆိုတာဒါတဘာဝကြလို့ကျွန်တော်ယူဆပါဆိုမင်းမွေအဲ့တော့ခွဲပြီးတယ်ဟလာတချို့ဝန်ကြီးချုပ်နေရာတွေကိုအဲ့ဒီပါတီကမယူဘဲနဲ့အဲ့ဒီဒေတာကအဲ့ဒီဒေတာမှာအများစုနိုင်ရတာပဲဖြစ်ဖြစ်တော့မို့တခြားတင့်တော်ဆုံးလူကြောက်ပါတီတစ်ခုကလူကြောက်ကိုပဲဖြစ်ဖြစ်ဝင်ကြီးတော်ဝင်ပေးတယ်ခွဲပေးတယ်ဆိုရင်တော့တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းလက်ရှိသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းဒီမှာဘာတွေပို့ပြီးတော့ထူးခြားတိုးတက်လာနိုင်တယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့ကျွန်မတို့ကအဓိကစဉ်းစားရမယ့်အချက်ကဘာလဲဆိုလို့ရှိရင်ဒီကနေ့အခြေအနေမှာဘယ်ဟာကအလိုအဆုံးလဲဘယ်ဟာကအဓိကဖြစ်တယ်လဲဆိုတော့တိတိကျကျစဉ်းစားပြီးတော့ဆောင်ရွက်ဖို့လိုပါတယ်ဘာလို့လဲဆိုတဲ့အခါကျတော့ကျွန်တော်လက်တွေ့အခြေအနေမှာဆိုလို့ရှိရင်ဒီမှာတဲ့အကန့်တက်တဲ့အခက်အခဲတွေရှိသေးတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအပါဝင်ပေါ့နော်။ငင်းကြိုင်းကိစ္စရှိနေ။နောက်တစ်ခါစစ်တပ်ကနေပြီးတော့မဲဆင်းမတမာမှုစသဖြင့်အဲ့အရာတွေဖော်ထုတ်ပြီးတော့ဒါသူ့ရဲ့အဓိကတာဝန်ကကာကွယ်ရေးဖြစ်တဲ့ဆိုတဲ့အချက်ကိုပြည့်ညွှတ်ရှုပြီးတော့နော်ဒီမဲဆင်းနေစစ်တပ်မတမာမှုတွေရှိရလို့ပြောနေတယ်။ တော့အမျိုးမျိုးပေါ့နော်သူရဲ့တောက်ဆိုချက်တွေကိုထုတ်နေစသဖြင့်ပေါ့နော်စစ်တပ်ရဲ့ချင်းချောင်းမှုတွေရှိနေတယ်။အဲ့တော့ကျွန်တော်တို့အဲ့လိုကြုံနေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အားလုံးကညီညီညွတ်ညွတ်နဲ့အတူတကွလက်တွဲပြီးအလုပ်လုပ်ကြဖို့လိုပါတယ်။အဲ့လိုညီညွတ်နဲ့လက်တွဲရဆွေးနေရမှာလဲဒီမိုစီပတ်တော်သားတွေဆိုလိုတာပေါ့နော်။အဲကျွန်တော်တို့ကဒီပြီးခဲ့တဲ့88ဒီမိုစီအရေးတော်ပုံကြီးကနေပြီးတော့ပြတ်ထန်းလိုက်တဲ့ပြတ်ထန်းချက်တွေကိုကျွန်တော်တို့ကဒါကျွန်တော်တို့ရဲ့တာဝန်တွေဖြစ်တယ်ဆိုပြီးတော့လက်တွဲကြဖို့ကလက်တော်တော်မှာအရေးကြီးလူအပ်နေတဲ့တာဝန်ဖြစ်တယ်ပေါ့နော်အဲ့ဒီလိုတတွဲဖို့ကိစ္စဆိုတာကခုနကကျွန်တော်တို့ပြောခဲ့တဲ့နော်အမျိုးသားညီညီရေးအမှန်တကယ်ကိုလိုအပ်နေလက်ရှိအခြေအနေအဲ့လိုအမျိုးသားညီညီရေးရဖို့ဆိုတာကအလုံးကသဘောထားကြီးကြီးနဲ့ခုဆိုလို့ရှိရင် NLD ပါတီကနိုင်ငံနဲ့အပွမ်းမှာပေါ့နော်သူတို့စကားအရဆိုရှင်မိုးပြူတယ်လို့သုံးတယ်ပေါ့နော်တောင်မြူကမ်းမြူအနိုင်ရတဲ့အခြေအနေမျိုးဖြစ်တယ်အဲ့လိုမှာကျွန်တော်တို့ရဲ့နားလည်ချက်ကပါလဲဆိုလို့ရှိရင်အင်အားကြီးသူတွေကအများကစစ်စစနဲ့ဆောင်ရွက်ဖို့လိုတယ်အဲ့လိုမှမလို့ရှိရင်တကယ်တမ်းမှာတင့်မြတ်ညီညွတ်တဲ့အခြေအနေမျိုးကိုဖန်တီးနိုင်ဖို့ဆိုတာကတော်တော်ကိုမလွယ်တဲ့အခြေအနေမျိုးဖြစ်တယ်ငါနိုင်လို့ငါကပဲဒီအစိုးရလုပ်ရမယ်ငါပဲဒီအဓိကနေရာတွေယူရမယ်ဆိုတဲ့စဉ်းစားချက်ကတော့ကျမအနေနဲ့တော့လွဲတယ်လို့ယူဆတယ်အဲ့လိုမဟုတ်ဘဲနဲ့သဘောထားကြီးကြီးနဲ့ဟလာဒါကျွန်တော်တို့ဒီတက်တဲ့တိုင်းရင်းသားတွေကိုသူတို့ဖိတ်ခေါ်တာကမ်းလှမ်းတာတွေရှိရဲ့အဲ့တော့တကယ်လက်တွေ့အခြေအနေမှာအကောင့်တွေဖို့လို့တယ်အဲ့လိုအကောင့်တွေမဖော်နိုင်ခဲ့ဘူးမဖော်ခဲ့ဘူးဆိုလို့ရှိရင်ရှေ့လျှောက်မှာလည်းဒါကျွန်တော်တို့ပြဿနာတွေအများကြီးကြုံလာနိုင်စရာဒီမြင်နေရတယ်ဆိုတာကိုကျွန်တော်တို့လက်တွေ့အခြေအနေကကြုံနေရတာမျိုးရှိရဲ့ဒါကြောင့်မလို့ဒီအမျိုးသားညီညွတ်ရေးအစိုးရလို့သူတို့ပြောနေတဲ့အခြေအနေမျိုးတွေကိုတကယ်တမ်းဆောင်ရွက်ချင်တယ်ဆိုလို့ရှိရင်အခုအခြေအနေကသူတို့အချိန်ကအခွင့်ကောင်းသိတဲ့အခြေအနေဒါကိုအသုံးချကြည့်တယ်ပါဒီမှာက
ဟုတ်ကဲ့ဆရာကျွန်တော်ကိုမထွန်းရေးညီညွတ်နေရာတွေတချို့နေရာတွေကိုများခွဲပြီးခဲ့မယ်ဆိုရင်တန်ဒီရဲ့ညီညွတ်ရေးပိုင်းဟလာဥထုရေးပိုင်းဒီမိုကရေစီပြည်ပြင်ပြောင်းလေးပိုင်းဘာတွေများထူးခြားခြားပို့ပြီးတော့တိုးတက်ကောင်းမွန်လာနိုင်တယ်လို့ယူဆတယ
်။ဒီရာကကျွန်တော်အနေနဲ့ပေါ့နော်အုပ်ချုပ်ရေးပိုင်းတွေမဟုတ်ငင်းချိုင်ရေးပိုင်းတွေပါကျွန်တော်တို့အများကြီးတက်ရောက်မှုရှိမယ်လို့မြင်တယ်။ဒါစတစ်နယ်ပြတာပေါ့နော်အချက်ပြလိုက်တာ။ဒီနိုင်ငံကိုအခုအုပ်စိုးနေတဲ့ elite group တွေပေါ့နော်စက်တက်လဲပါမယ်။နောက်ဒီအဲ့လိုမျိုးနိုင်ငံရေးအရာဦးဆောင်နေတဲ့ elite group တွေကနေပြီးတော့တိုင်းပြည်ရဲ့တကယ်ဒီ reconciliation အတွက်ပေါ့နော်တို့ဒီအတင်ဖြစ်နေပြီဆိုတဲ့ဥစ္စာကိုပေါ့နော်အချက်ပြလိုက်တဲ့ဥစ္စာအင်တာမအရေးကြီးတဲ့နိုင်ငံကြီးအချက်ပြမှုဖြစ်သွားမယ်လို့မြင်တယ်ဆိုတဲ့အခါကျတော့ဒါမျိုးဖြစ်လာတယ်ဆိုရင်ကျွန်တော်တို့ဒီလူတွေရဲ့ဒီမိုကရေစီပေါ်မှာယုံကြည်မှုပုံပြီးအားကောင်းမှာပေါ့နော်ဆိုလိုတဲ့သဘောကကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့စနစ်ကဟုတ်ပြီငါတို့ဒီတဖြည်းဖြည်းချင်းပြုပြင်သွားရင်ငါတို့လူချင်းနဲ့ဒီကိုယ်ပိုင်ပြထန်းခွေငါတို့လူချင်းနဲ့ဖက်ဒရယ်အရေးအရာတွေကိုဒီလိုရွေးကောက်ပွဲတွေဒီမိုကရေစီစနစ်တွေကနေတွားနိုင်မယ်ဆိုတဲ့ယုံကြည်ချက်တွေကဒီတိုင်းဒါလက်နက်ကန်ကြီးလည်းဥပမာပြပြီးသားဖြစ်သွားမယ်ပေါ့နော်ဆိုတော့ဒါအင်တန်ကောင်းတဲ့အချက်ပြမှုလို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့အချက်မပြဘူးဆိုရင်တော့ခုနပြောသလိုမျိုးဒီဘက်ကဒီလူထုတွေနေငယ်ပေါ့နော်ကျွန်တော်တို့ကိုယ့်ရဲ့အားကိုးရာကကိုယ်တတ်နတ်ပဲရှိရပေါ့နော်ကိုယ်မှအားရှိမှကိုရန်ကြည့်လို့မရဘူးဆိုတော့ပုံစံမျိုးကိုပေါ့နော်ဟိုအာတော့ပေးသလိုမျိုးဖြစ်နိုင်တယ်ပေါ့နော်ဒီမိုကရေစီရဲ့အမြင့်တာဖြစ်တယ်ပူပေါင်းဆောင်ရွက်ခြင်းချင်းချင်းကြောင့်လည်းတယောက်ပေါ့နော်ဒီနိုင်ငံရေးရတမုံချေပြီးတော့ပေါ့နော်အခွင့်အရေးပေးခြင်းဒါတွေကိုမြင်တော့မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒါကကျွန်တော်အနေနဲ့ကတော့အုပ်ချုပ်ရေးပိုင်းပဲမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဆိုလိုချင်နေတာကဒါဒီကျွန်တော်တို့နောက်မျိုးဆက်တွေအတွက်ပေါ့နော်နောင်လာမယ့်အနည်းငယ်စက်30အတွက်ပါဒီကျွန်တော်တို့နိုင်ငံကြီးတပေါ်ထားကြည့်မှုကအများကြီးတာဝါနိုင်တယ်လို့မြင်ပါတယ်။
ဒါရေးကြည့်တဲ့ချက်ပါပဲ။နောက်တစ်ခုကျွန်တော်စဉ်းစားမိတာကဘာလဲဆိုတော့အခုကလူသားညီညွတ်ရေးဆိုပြီးတော့ပြောတယ်ပေါ့ဗျာ။ဟလာလူသားညီညွတ်ရေးဆိုတဲ့စကားကလည်းပဲဒါပက်စီဆိုရ NLD ပါတီဘက်ကနေပြီးတော့ဆက်ထွက်လာတဲ့လူတံမဲ့လေ။ဆိုတော့ဟလာဒီလိုမျိုးဝန်ကြီးချုပ်နေရာပဲဖြစ်ဖြစ်ပြည်တော်စုအဆင့်မှာပဲဖြစ်ဖြစ်ပြည်내အတိုင်းအဆင့်မှာပဲဖြစ်ဖြစ်ဟလာနေရာတွေပေါ့။ဘယ်သူကတော့ဘယ်ပါတီကတော့ဘယ်နေရာပြီးဘယ်သူကတော့ဘယ်နေရာပြီးဆိုတော့ခွဲပြေးယူနေတော့မျိုးသားညီညီရေးဆိုတာဖြစ်လာမှာလားအဲ့ဒီလိုခွဲမပြီးလို့ရောမျိုးသားညီညီရေးဆိုတာကိုထိခိုက်မှာလားကျွန်တော်မှအဲ့လိုစဉ်းစားချက်ရှိတယ်မနေ့မွေးဘယ်လိုသဘောရပါလဲ
ဒီမအမြင်ကတော့လေအဲ့လိုနေရာဆိုတဲ့နေရာတွေကိုညီကမတ်တပ်ပေါ့နော်ဝန်ကြီးချုပ်နေရာခုနကကိုချေချောသိန်းပြောသလိုပဲဝန်ကြီးနေရာစသဖြင့်ပေါ့နော်အဲ့လိုနေရာတွေကိုညီကမတ်တပ်အနေနဲ့ပေးယူများနေတော့ဒါကကျွန်တော်လိုချင်တဲ့မျိုးသားညီညီရေးဆိုတာတော့ဖြစ်လာနိုင်မှာမဟုတ်ဘူးတကယ်တမ်းမှာဆိုလို့ရှိရင်တိုင်းနာပဲဖြစ်ဖြစ်ဗမာနဲ့တိုင်းနာပါပဲအကုန်လုံးကိုဓာတ်လူညီလူသဘောထားနိုင်မှုလိုတယ်။ညီလူဓာတ်လူအခွင့်အရေးတွေပေးနိုင်မှုလိုတယ်။အဲ့လိုမှမဟုတ်လို့ရှိရင်ပြီးခဲ့တဲ့တက်လျှောက်မှာကျွန်တော်တို့ဗာပြစ်ခဲ့လဲဆိုလို့ရှိရင်ပြီးခဲ့တဲ့အစိုးရတက်တမ်းမှာဆိုရှင်တိုင်းရင်းသားရေးရာဝန်ကြီးဆိုတာကိုတနေရာပေးခဲ့တယ်။သို့တော်လည်းပဲဗာပြစ်လဲဆိုလို့ရှိရင်သူ့ရဲ့မိခင်ပါတီကိုအကြောင်းမကြားခဲ့ဘူး။ဒ ီဝန်ကြီးတယောက်ကိုပဲခေါ်ပြီးတော့ဒီတာဝန်ကိုပေးခဲ့တယ်ဆိုတဲ့အခါကျတော့သူ့မိခင်ပါတီနဲ့သူ့နဲ့ကြားတဲ့မတုံတရားပေါ့နော်ပုတ်တိုင်မှုပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်တို့ကြားခဲ့ရတာရှိတယ်။အခုတခါလဲလိုက်ပြီးတော့ဒီတိုင်းရင်းသားပါတီတွေကိုတွေ့တဲ့အခါမှာဒီကချင်ပါတီကချင်ပြည်နယ်ပြည်သူ့ပါတီဘက်ကနေပြောဆိုတဲ့အင်တာဗျူးတွေကျွန်တော်တို့ကြားရတာရှိတယ်လေ။အဲ့ဒီမှာဆိုလို့ရှိရင်ပါတီဥက္ကဋ္ဌနဲ့နောက်တစ်ခါကျတော့ဒီအနိုင်ရတဲ့တွတ်တော်ကိုယ်စားလှယ်ဒီနဲ့ပဲခေါ်ပြီးတော့တွေ့တဲ့အားမျိုးဆိုတဲ့ခါကျတော့ဒီအနိုင်ရတဲ့ပါတီအတွက်ကောနောက်ခုနကခေါ်ထွက်ခံရတဲ့ပါတီအတွက်ကောနောက်ရေးရှိအတွက်ကောနိုင်ငံအတွက်ကောမကောင်းဆိုတဲ့ဒါပြောဆိုချက်တွေအင်တာဗျူးတွေကျွန်တော်တို့ကြားရတာရှိတယ်။အဲ့တော့တကယ်တမ်းမှာဆိုလို့ရှိရင်နေရာပေးတယ်မပေးဘူးဆိုတာတကယ်တမ်းမှာကဒန်းလူကြီးလူသဘောထားဖို့ဒီလူတွေကငါတို့နဲ့အတူတူလက်တွဲပြီးတော့ဒီမိုကရေစီကိုငါတို့ရဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုအတူတကွတည်ထောင်မဲ့သူတွေရဲဘော်ရဲဘက်ကြီးဖြစ်တယ်ဆိုတဲ့ခံယူချက်တကယ်တမ်းမှာတိတိကျကျရှိဖို့လိုတယ်။အပေါ်ရန်မိဂါမတ်တဝင်းရုပ်နေရဝင်းကြီးနေရပေးုံနေတဲ့ဒီအတ္တနာတွေကတည်ခဲ့သွားမယ်လို့ကျမကတော့မယူဆပါဘူးရှင်။
ကိုမထွန်းအောင်ရင်အဲ့တော့ဝင်းကြီးချုပ်နေရပဲဖြစ်ပြီးတော့စုအစင်ဟလာပြည်နယ်အစင်တိုင်းအစင်အဲ့ဒီနေရာတွေမှာနေရာတွေခွဲပြီးယူနေကောအမှုသားညီဆိုတာကိုအလားရှေ့ဆက်တွန်းအားပေးတဲ့ကိစ္စဖြစ်မှာလားအဲ့လိုခွဲမပြီးလို့ရောမြူသားညညလေးဆိုတာကိုမတီဆောက်နိုင်တော့ဘူးလားဘယ်လိုမြင်ပါလဲ
။ဒီမှာကကျွန်တော်ဟိုပါပေါ့နော်ကျွန်တော်မြင်တာကတော့ဟိုနှစ်ပိုင်းခွဲပြီးတော့မြင်တဲ့နယ်လို့မြင်တယ်မြူသားညညရေးဆိုတာကဒါဒီအာနာခွဲဝေချင်းပေါ့နော်နေရာပေးချင်းပေးချင်းနဲ့ဟိုလုံဝကြီးတို့နှစ်ခုလုံးကထပ်တူကြရမှာမဟုတ်ဘူးပေါ့နော်မြူသားညညရေးရပို့ပြီးတော့လမ်းစဉ်တစ်ပေါ်မျိုးဆောင်ပြီးတော့ဒီနေရာခွဲပြေးချင်းဟိုကကြတော့ဒီလမ်းခုလကဘုရားတွေပေါ့နော်အဲ့လိုမျိုးပုံစံနဲ့ဟိုကျွန်တော်တို့ရှုမြင်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။အဲ့တော့နေရာခွဲပြေးုံလောက်နေရတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးရောက်သွားတယ်ဆိုတာမဟုတ်သေးဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့လူချင်းတာကတကယ်ကိုကိုယ်ပိုင်ပြဌာန်းခွင့် Federal နိုင်ငံတော်ကိုကျွန်တော်တို့ကဒီတွားနေတဲ့အနေထားပေါ့နော်။အဲ့အောင်မရောက်လို့ကျွန်တော်တို့အမျိုးသားညီညွတ်ရေးမရနိုင်တာပေါ့နော်။ငင်းချမ်းကြီးမရနိုင်တာဆိုတော့ယူဆချက်ကရှိနေတယ်။အဲ့တော့ခုနပြောတဲ့ဝန်ကြီးနေရာဝန်ကြီးချုပ်နေရာပေးလိုက်လို့အဲဒီဖက်ဒရယ်ပုံစံဖြစ်သွားမှာမဟုတ်တာဆိုရဲတော့ဒါပေမဲ့အဲ့ဒါကိုရောက်ဖို့ရန်အတွက်ပေါ့နော်ကျွန်တော်တို့အချက်ပြလိုက်တာအဲ့တော့ဟိုဒီဝန်ကြီးချုပ်နေရာဝန်ကြီးနေရာပေးတယ်ဆိုတာအချက်ပြချင်းဖြစ်တယ်။နောက်မြို့သားညီညွတ်ရေးရဲ့အတွက်ကျွန်တော်တို့အဲဒီမှန်ကန်တဲ့အဲဒီအဆင့်တွေဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ
်။ဟုတ်ကဲ့အခုကျွန်တော်ထပ်မေးချင်တာကကျွန်တော်တို့အခုဆွေးနွေးရတဲ့ခေါင်းစဉ်ကြီးပေါ့နော်ဟာလား NLD ပါတီအနေနဲ့ဒီနယ်တိုင်းဝန်ကြီးချုပ်နေရာတွေကိုတခြားနိုင်ငံရေးပါတီတွေနဲ့ဖွဲ့ဝေတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒါရိုက်ရိုက်သက်ဆိုင်တာမဟုတ်ပြင်နဲ့ဒုံလုံးကြီးတို့လည်းကင်းကွာနေတဲ့အကြောင်းအရာတော့မဟုတ်ပါဘူးအဲ့ဒါပါလဲဆိုတော့ခုနမန္တလေးမွေးဆွေးနွေးတော့တဲ့ခါမှာလည်းပါပါတယ်တမ်ဘောဘက်ကနေပြီးတော့ဟာလားမဲဆင်းအမှားတွေထောက်ပြနေတာတွေရှိတယ်ဒါတွေကဆက်ပြီးတော့လည်းထုတ်ပြန်နေတော့မယ်ဟာလားနောက်ထပ်လည်းပဲဘာတွေပြောလာအောင်မလဲဘာတွေဖြစ်လာအောင်မလဲကျွန်တော်တို့တိတိကျကျမသိသေးဘူးလက်ရှိအခြေအနေပေါ်မှာတချို့ကလည်းပဲဒါဥရီအတိုင်းပဲဖြစ်ရှင်းသွားရင်ဘာမှမဖြစ်ပါဘူးလက်ရှိရှိနေတဲ့ဥရီရာပဲဖြစ်ရှင်းရမှာလို့မြင်ကြတာရှိတယ်လို့တချို့မှလည်းပဲဒီကနေပြီးတော့ဘာတွေများဆက်ဖြစ်လာအောင်မလဲဆိုတော့စိုးရိမ်ချက်တွေရှိနေတာကျွန်တော်ကြားထားရပါတယ်ဆိုတော့မန္တလေးမွေးကြီးအခုလိုမျိုးတမ်ဘောဘက်ကနေပြီးတော့လာမဲဆင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေကောက်ပွဲနဲ့ပတ်သက်ပြီးတော့စက်တိုက်လို့ပြောလာတာမြန်မာနိုင်ငံကြီးမှာအဓိကအရေးကြီးတဲ့ဒီအဖွဲ့အစည်းကနေပြီးတော့ပြောလာတာကနေပြီးတော့ဘာတွေဖြစ်လာမယ်လို့ညှော်လင့်နိုင်ပါတယ်ဘာတွေဆက်ဖြစ်လာနိုင်တယ်မင်းမင်းမွေးစိုးရင်စရာအခြေအနေကိုဖြစ်တယ်လို့ယူဆပါလား
ကျွန်မအမြင်ကတော့လေဒီစစ်တပ်ကနေပြီးတော့ပြည်ညာချက်တွေအမျိုးမျိုးထုတ်တယ်သတင်းစာရှင်းလင်းပွဲတွေလုပ်တယ်ဆိုရဲအခြေအနေကသူ့ရဲ့အာလုတ်ပိုင်ခွင့်ဘောင်ကိုကျော်နေလို့ကျွန်တော်ယူဆတယ်သူတို့ကတော့2008ပေးထားခြင်းအရာဘာရလို့ပြောနေကြတယ်ဆိုပေမဲ့လို့ဒီကနေ့မှာကျွန်တော်တို့အမြင်ကတော့တက်စွာကာကွယ်အလုပ်ကိုပဲလုပ်ရမှာပဲအဲ့တော့ကျုပ်တို့ဒီတွတ်တော်ထဲမှာထိုင်နေတာဆိုတာကလွန်လွန်လာတယ်။အဲ့လိုအခြေအနေကနေပြီးတော့တို့ကဒီမဲဆင်းနေစစ်တယ်၊ဘာတွေထုတ်ပြန်မှညာတွေထုတ်ပြန်မှဆိုတာကတို့ကအုတ်ချွေအာဏာမှာဝင်ပြီးတော့ဆက်ဆက်နေတဲ့အခြေအနေမျိုးဖြစ်တယ်။နောက်လက်ရှိမှာကျွန်တော်တို့အမြင်ကပုံမှန်လေးလေးပြောရမယ်ဆိုလို့ရှိရင်ဒီတိတောက်မျိုးကောက်ဘကော်မရှင်မှာလိုအပ်ချက်တွေအများကြီးရှိနေတာမှန်တယ်၊ချွေးင်းချက်တွေရှိနေတယ်။သို့တော်လည်းပဲအဲ့ဒါကိုပြောရမယ်အပိုင်းကတစ်ပိုင်းဖြစ်ပါတယ်။လက်ရှိမှာကျွန်တော်တို့ရခဲ့တဲ့ဒီဈေးကောက်ပွဲမှာရရှိခဲ့တဲ့ရလက်ကတလို့ရှိနေတာလူတို့ရဲ့ရလက်ဖြစ်ပါလူတို့ပိုင်ဖြစ်ပါတယ် NLD တခုတည်းပိုင်တော့မဟုတ်ပါလူတို့တခုလုံးကပိုင်နေရလက်ဖြစ်တယ်အဲ့ဒီလူတို့ပိုင်နေရလက်ကိုတက်ကနေပြီးတော့သူ့ရဲ့အခွင့်အာဏာတွေသုံးပြီးတော့ပြုကျော်စော်ကားမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီမိုကရေစီဘက်တော်သားအားလုံးကနေစုပေါင်းပြီးတော့ဒါလူတို့ရလက်ကိုကာကွယ်ရမှာပဲဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်တက်ကသူ့ဘာလုပ်တယ်မလုပ်ဘူးဆိုတာသူ့ရဲ့သမိုင်းနဲ့ဖြစ်ပါတယ
်ဟုတ်ကဲ့ကကိုမထွန်းအောင်ကြီးဒီအချိန်ဒီဘလောက်ထိစိုးရင်စရာကောင်းတယ်ကိုမထွန်းအောင်ဘာတွေမျှော်လင့်ထားတယ်လဲဘာတွေဆက်ဖြစ်လာနိုင်တယ်လဲဗျာ
တခုကကျွန်တော်အမြင်ပေါ့နော် ကျွန်တော်အမြင်ကခုနကမနှင်းမွေးပြောသလိုပဲကျွန်တော်တို့ကဒီငွေကိုကြက်2008ကိုကြိုက်တာမှမဟုတ်တာပေါ့နော်တာဒီစက်တပ်နေနဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာနေရာယူထားတာတွေအစိုးရဘက်ထဲမှာအဲသူတို့အတွက်ပေါ့နော်ဟိုနေရာယူရထားတဲ့ဥစ္စာတွေကတကယ်ဒီမိုကရေစီလေးကျင့်တယ်လည်းမကိုက်ညီပါဘူးအဲဒါမဲ့သူပြောတဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေရှိနေဆိုတာလည်းဒါညင်းလို့မရတဲ့အပိုင်းတွေကိုလည်းမြည်ပြင်းမှာကျွန်တော်အနေနဲ့တွေ့ရပေါ့နော်ဒါကတပိုင်းတသက်ဖြည့်ရှင်းရတရားဖြည့်ရှင်းရမယ့်ဥစ္စာကလည်းပြည်သူကမန်ဒိတ်ပေးထားတဲ့အစိုးရကနေပဲဖြည့်ရှင်းရမယ်လို့ကျွန်တော်အနေနဲ့ကတော့ယူဆထားတယ်ပေါ့နော်အဲနောက်တစ်ခုအာနာတိမ့်မယ်မတိမ့်ဘူးပေါ့နော်လူတွေစိုးရိမ်နေဆိုတာကကြတော့ကျွန်တော်မြင်တာကကြတော့ဥပဒေပြဋ္ဌာန်းချက်သူကလူဘယ်လိုပဲရှိရှိအဓိကမှုတည်နေတာကတော့ဒီလက်ရှိအဲစစ်တပ်ရဲ့ခေါင်းဆောင်တွေပေါ်မှာပဲမူတည်လို့ယူဆတယ်ပေါ့နော်သူတို့အနေနဲ့ကတော့ဥပဒေမြေတုပ်ပြင်ရှိစေကမှုအဲသူတို့စိတ်ထဲမှာဆုံးဖြတ်ဒါဗီတာကိစ္စတခုဆိုရင်တော့သူတို့ကတော့ပေဥပဒေပဲဖြစ်ဖြစ်အဲဒီလေလုတ်သွားမှာပဲလို့ဟိုကျွန်တော်အနေနဲ့ကတော့ညံ့နေပေါ့နော်အဲရိုက်ခတ်မှုတွေကတော့ရှိနိုင်ပေမဲ့အဲပြည်သူတွေအနေနဲ့ကတော့ဟိုဒါကိုသူးစားချာကြီးဟိုကြောက်လန့်နေမယ်လို့တော့မထင်ပေါ့နော်ဒါပေမဲ့အပေါ်ပိုင်းမှာရှိရတဲ့ဒီ elite တွေကတော့အဲ့ဒီမှာပါတော့ရိုက်ပို့ပြီးတော့ရိုက်ခတ်မှုကြီးနိုင်တယ်ဗောနောပြည်နိုင်ငံကရဲ့ဖြစ်အားအဲ့လိုမျိုးလေးရောရှိနိုင်တယ်အဓိကကတော့အဲကျွန်တော်မြင်တာကတော့ဒါသူတို့ဆုံးဖြတ်ပြီးသားကိစ္စလို့တော့မှကျွန်တော်ယူဆတယ်ဗောနောသူတို့ဘယ်လောက်ထိသွားမယ်အဲဘယ်လောက်ထိသူတို့ push လုပ်မယ်ဗောနောသူတို့ဆုံးဖြတ်ထားပြီးသားအဲဒါဟိုဘယ်လိုလုပ်မလဲဘယ်လိုကောင်တယ်ပုံလဲ2008ရဲ့အနေနဲ့ဖြစ်ဖြစ်နိုင်တယ်2008အပြင်ဘက်ကလည်းဖြစ်ဖြစ်နိုင်တယ်ဒါကတော့ကျွန်တော်တို့မပြောနိုင်ဘူးဗောနောပြည်သူကတော့ထူပြီးတော့ဟိုဒါယူတော့ตาจ้องนี่แม้ดูมีโลโลแล้วไม่เห็นป่าวเออตัวรู้ประมาณหมดดีเนี่ยเราก็เลยไปเปล่าไ
ปซะโอเคครับสุญญทาบิดาส่วนเลยไปดีสุญญเฉ็ดที่ต้ายปีเยอนาคตชื่อยีกูอกางเป้ဖြစ်สิเนี่ยสุญญเฉ็ดဖြစ်ပါซิรู้เว้ยเราโกไลเนาะเราเล่นมาเลยสุเลสุตองมาเลยเฉิงตีပြီးတော့ပေါ်ဝင်สุญญ
เลยรู้เว้ยเล่นมา
ดีครับဖြစ်ပါซิรู้เราอารมณ์สุตองออกมาป่ะเนาะต้ายปีอ่ะအခုမှအငုံအဖူးလေးကိုစပြီးတော့ခြေလောင်းပေါင်းတင်အရေးကြီးကြီးနေထားတဲ့အချိန်นี่ဘူးမလားကျေပြီတော့ပေါင်းဆွနေပြည့်မနေ့နေ့မွေးကိုမထုံးအောင်သူပဲကျေးဇူးတင်ပါတယ်အားလုံးပဲကံကောင်းကြပါစေကိုဗစ်ဘေးကနေပြီးတော့လည်းရှင်းဝေးကြပါစေဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်မတို့လည်းပေါင်းဝင်ဆွနေပြည့်ရည်ရည်တင
်ပါဘူးဥပုံဒီဒီမိုကရေစီပါတီရဲ့တွဲဖက်အထွေထွေတွင်မှုတစ်ဒေါ်နေနေမွေးရှန်တိုင်းသနာဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်းဦးမော်ထွန်းအောင်တို့ဆွနေသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွနေကန်းတွေဆက်သွယ်နည်းလမ်းကန်းတွေကိုအင်္ဂါညတိုင်းလေလိုက်စီစဉ်နေရမှာအစားထိုးထုတ်လုပ်နေတာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတည်းရပါမီဒီယာဝေးပွားပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ဒိတ်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်သမ္မတဘိုင်ဒန်အဆိုပြုထားတဲ့အန်ထိုနီဘလင်ကင်ကိုအမေရိကန်နိုင်ငံသားဝင်ကြီးနေရာခန့်အပ်ရေးဒီကနေ့အင်္ဂါနေ့အထက်လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။နိုင်ငံသားရေးရာဝင်ကြီးအတွက်မစ္စတာဘလင်ကင်ကိုအထက်လွှတ်တော်နိုင်ငံသားရေးကော်မတီက15မဲ3မဲနဲ့ပြီးခဲ့တဲ့အပတ်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှအထက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအရေးယူဖို့တရားစွဲဆိုတဲ့အမှုကြမ်းတာစစ်ဆေးတဲ့အခါတရားသူကြီးတွေနဲ့ဂျူရီလူကြီးတွေဖြည့်ထမ်းဆောင်ဖို့အမေရိကန်အထက်လွှတ်တော်အမတ်တွေဒီကနေ့အင်္ဂါနေ့မှာကြမ်းတက်စာချင်းဆိုမှဖြစ်ပါတယ်။တရားလူအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေနဲ့ထရမ့်ရဲ့အကျိုးဆောင်အဖွဲ့ကြားပြင်ဆင်ခြင်းရအောင်ကြားနာပွဲကိုအနည်းငယ်နောက်ဆုတ်ရွှေ့ဆိုင်ဖို့ဒီမိုကရက်နဲ့ရီပက်ဘလစ်ကန်ခေါင်းဆောင်တွေသဘောတူပြီးတဲ့နောက်အထက်လွှတ်တော်ကြမ်းတာစစ်ဆေးပွဲတွေကို February 10ရက်နေ့မှာကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံတောင်အာဖရိကနဲ့ဘရာဇီးလ်နိုင်ငံတွေမှာဖြစ်ပေါ်နေတဲ့မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုစမ်းသပ်နိုင်တဲ့ COVID-19 စမ်းသပ်ကိရိယာထုတ်လုပ်ထားပြီလို့ပီရူးအခြေစိုက်ဆေးကုမ္ပဏီကပြောပါရယ်ပီရူးကျန်းမာရေးဝန်ကြီးဌာနဆေးဝါးနဲ့ဆေးဝါးကိရိယာစောင့်ကြည့်ရေးအဖွဲ့ကနေလုံခြုံရေးချမှုရှိမရှိစစ်ဆေးပြီးရင်တော့တမိုးနဲ့ဒီစမ်းသပ်ပစ္စည်းတွေကိုဈေးကွက်ထဲမှာဝယ်ယူနိုင်တော့မှာဖြစ်ပါရယ်အင်ဒိုနီးရှားကဖမ်းဆီးထားတဲ့အီရန်ရဲ့ပနားမအလံတွေလွှင့်ထားတဲ့တင်မောတွေမှာတရားမဝင်လောင်စာရေနံတွေတည်လာတယ်လို့သံတမန်ရှိတဲ့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အင်ဒိုနီးရှားနိုင်ငံဘတ်တမ်ကျွန်းမှာရနာခိုင်ထားတယ်လို့အင်ဒိုနီးရှားကမ်းခြေဆောင်တပ်ပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါတယ်အဲ့ဒီအထဲမှာ MT Host တင်မောဟာအီရန်အမျိုးသားပိုင်ရေနံကုမ္ပဏီပိုင်တင်မောဖြစ်ပြီး MT Freya တင်မောကတော့ Shanghai Future Ship Management ကုမ္ပဏီကဖြစ်ပါတယ်
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများပါဆရာပ
This program has come to you from the Voice of America, Washington.